Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ14ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲ့သတင်းတွေကိုနားလည်နေတူကြညာပေးသမှာပါ။ဒီ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေအနေနဲ့ဂျာဝင်နောက်ဆက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတကိုမေးမြန်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဒီစေကူတမှုခံယူနေတဲ့ဘောလုံးအသင်းဝင်လူငယ်12ဦးနဲ့သူတို့ရဲ့နှီးပြတွေဟာနောက်သတင်းပတ်ကြာလပြီးနေ့မှာစေယုံကဆင်းနိုင်ကြတော့မယ်လို့ပြောပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထိတ်တက်ရောက်သတင်းတွေကတော့နေပြည်တော်မှာ27ရာစုပင်လုံညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရဲ့အဖွဲ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ
်အားလုံး919ရောက်ပေါ့အင်ဂျီအကင်းကတော့315အင်းစားရီတောက်ရီတော့တိတ်တော့အခက်ခဲတော့မရှိတော့ဘူး
ဒုက္ခသည်တွေထောင်နဲ့ချီတိမ်းရှောင်နေရပြီးတော့အခုတော့နေရရင်းကိုမပြန်ရဲကြသေးတဲ့အခြေအနေနောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်ရှင်။နောက်ဖားကန့်ဒေတာကမြေပြိုကျမှုနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းနောက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းညာယူဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီရွေးကောက်ပွဲကာလမှာရုရှားရဲ့အနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းသွားမှာဖြစ်တယ်လို့တောက်ကြနေကပြောပါတယ်ရွေးကောက်ပွဲရလဒ်တွေသူတို့လိုချင်သလိုပုံစံမျိုးဖြစ်လာအောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆွဆဲခြင်းနဲ့ရုရှားပေါ်အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးမှုတွေကစုံစမ်းစစ်ဆေးနေရတဲ့ပတ်သက်ပြီးတော့ဒါဟာအောက်လန်နီးနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရမ့်ကတောက်လျှောက်ပုတ်ခတ်ပြောဆိုလာတာပါဒီလိုလှုပ်ဆောင်နေတာကြောင့်နိုင်ငံကိုထိခိုက်နစ်နာစေပြီးရုရှားနဲ့ဆက်ဆံရေးအပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထရမ့်ကပြောကြားခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးမျိုးရရှိလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်မနက်ဖြန်တနင်္ဂနွေနေ့မှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့သူကဖင်လန်နိုင်ငံကိုသွားရောက်မှာပါသုံးရက်ကြာခီးစဉ်ဖြစ်ဗြိတိန်နိုင်ငံကိုရောက်နေတဲ့သမ္မတထရမ့်ဟာဒီကနေ့မှာတော့စကော့တလန်ကိုရောက်နေပြီးတော့အဲဒီမှာသူ့ကိုစန့်ကျင်သူတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာတွေကိုဖောက်ထွင်းမဝင်ရောက်နိုင်အောင်ရုရှားထောင်လိုင်းရေးတွေကိုတားဆီးနိုင်ခြင်းမရှိဘူးဆိုပြီးတော့အရင်သမ္မတဘရက်အိုဘားမားကို Twitter ကနေလည်းပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
။2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့လျှို့ဝှက်ကြမ်းဆီးမှုနဲ့ရုရှားစစ်ထောင်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီဖြစ်ဟာရွေးကောက်ပွဲမှာရုရှားဝင်နောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေထက်ကနောက်ဆုံးလောက်ရလဲဖြစ်ပါတယ်။တောက်ကြနေကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ပုံစံမျိုးထဲကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောင်လိုင်းရဲ့အဖွဲ့ကလှုပ်ဆောင်တယ်လို့စွပ်စွဲထားပါတယ်။အဲ့ဒါကတော့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌအပါအဝင်လှုပ်အားပေးတွေနဲ့ဝန်ထမ်းတွေရဲ့ email တွေထဲကိုခိုးဝင်ပြီး email တွေနဲ့တခြားအထောက်အထားတွေကိုလူသိရှင်ကြားထုတ်ပြန်တဲ့လုပ်ရဖြစ်ပါတယ်။ရုရှားဝင်နောက်တဲ့နောက်ပုံစံတစ်မျိုးကတော့ St. Petersburg မြို့အခြေစိုက် Internet Research Agency ဆိုတဲ့ကုမ္ပဏီကကြမ်းစီအကွက်ချပြီးတော့မဲဆန္ဒရှင်တွေရဲ့တဘောရကိုလွှတ်မိုးဖို့ social media တွေပေါ်မှာနှီးအမျိုးမျိုးနဲ့အကြီးအကျယ်လုံဆော်တာပါ။အဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ February လမှာ Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်ထားပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကမက္ကဆီကိုကောင်ဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လူညိုကြီးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတည်တည်ချာချာရှင်းလင်းပြောဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီအစီအစဉ်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနေဆက်မှာတရိုင်းကာရံမေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်တွေဖော်ဖို့ကြိုးစားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဒီတရားအတွက်မက္ကဆီကိုကအကုန်ကျခံရမယ်ဆိုပြီးတော့လည်းပြောထားတာပါနိုင်ငံသားဝင်ကြီးရဲ့မက္ကဆီကိုခီးစင်မှာသမ္မတရဲ့သမတ်ဒီအစ်စ်မြအကြံပေးဂျယ်ရက်ကူရှနာအမိမေလုံချိုရေးဝင်ကြီးခရစ်စတန်နီလ်ဆန်လည်းပါဝင်ပြီးကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါအမေရိကန်နဲ့မက္ကဆီကိုကြားခိုင်မာပြီးတော့နှစ်ဦးနှစ်ဖက်အတွက်အကျိုးရှိမဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့ NAFTA မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးတော့လည်းပြင်းစင်မှုတွေလှုပ်ဆောင်သွားဖို့ဟာအရေးကြီးကြောင်းဝန်ကြီးဖွန်ပေယိုကပြောပါတယ်မက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူးဝစ်ဖီဒါဂရေကာဆိုက လက်ရှိသမ္မတအန်ရစ်ပညာညတ်တို့အနေနဲ့နောက်တက်လာမဲ့သမ္မတအန်ဒရက်စ်မန်နျူအယ်လိုပက်စ်အော်ဘရာဒိုကိုဒီဇင်ဘာတရနေ့အာဏာလွှဲမဲ့ရက်မတိုင်ခင်မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအလုံးနဲ့ပတ်သက်ပြီးတော့အသေးချာလွှဲပြောင်းပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အမေရိကန်ပြည်အောင်စုမှာတကွဲတပြားစီထင်းသိမ်းခံနေရတဲ့ကလင်ငယ်ရီနဲ့မိဘတွေအများဆုံးပြန်ဆုံတွေ့ပေးဖို့နဲ့ဒီမူအားနဲ့ပတ်သက်ပြီးတော့မက္ကဆီကိုအနေနဲ့စိုးရင်ကြောင်းလဲသူကပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုဟာအီရန်အပေါ်စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပရောကနဲ့မှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့ပြောပါရယ်။အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့တောင်အထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်ပြင်သံကြားမိန့်ခွန်းအတွင်သမ္မတရိုဟာနီကအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဥရောပခီးစင်နဲ့ဗြိတိန်နိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်ဆန့်ကျင်ဆန္ဒပြကြတာကိုရည်ညွှန်းပြီးတော့သမ္မတရူဟာနီကအဲ့ဒီလိုပြောဆိုသွားတာပါ2015ခုနှစ်ကအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံနဲ့အီရန်တို့ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါအီရန်နဲ့ရထားတဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီပေးထားတဲ့တဖက်သက်ဆန်တဲ့ဆိုးဝါးတဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဆွေမင်းညသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာပြောင်းစဉ်ရင်းရင်းညီလာခံ27ရာစုပင်လုံတတိယစီဝေးကိုတက်ရောက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့မှပဲနေပြည်တော်ကနေပင်လယ်ထွက်ခေါက်သွားပါပြီအဖွဲ့ခုနှစ်ဖွဲ့အနက်က၅ဖွဲ့ကလာရောက်ခဲ့တဲ့ခီးစဉ်တိုင်းတရုတ်နိုင်ငံကုမင်းမြို့ကိုတရုတ်ဆွေရရဲ့အထူးလေယာဉ်နဲ့ပြန်ကြတာဖြစ်ပြီး SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မိုင်းလာအဖွဲ့တွေကတော့ပြည်ရင်းခီးစဉ်တိုင်းထွက်ခွာကြတာဖြစ်ပါတယ်အရင်ရက်တွေကကျမကြီးမကောင်းလို့နေပြီးတော့ Grand Transit မှာကုသမှုခံယူနေတဲ့ UWSA ဝအဖွဲ့ရဲ့ဒုက္ခဦးကြောက်ကောအန်းနဲ့ဦးပေါ့ရွေကြီးတို့ရဲ့ကျမကြီးချင်းတွေကိုစောင့်ကြည့်ပြီးမှဒီကနေ့တက်တာလာလို့ပြန်ကြတာပါဝအဖွဲ့ရဲ့ခေါင်းဆောင်တွေနေပြီးတော့ Grand Transit မှာကုသခံနေစဉ်တက်မတော်ကောက်ွယ်ရေးဦးစီးချုပ်ဗဟုသုတကြီးမင်းအောင်လည်းတောက်ရောက်ကြည့်ရှုသတင်းပေးခဲ့ပါတယ်ညီလာခံကျင်းပနေတဲ့ရက်တွေအတွင်းမှာတော့မြောက်ပိုင်းအဖွဲ့တွေက NCA ကတနင်္ဂနွေလုံးပြစ်ခတ်ရစေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်တမတော်ကောက်ွယ်ရေးဦးစီးချုပ်ဒုတမတော်ကောက်ွယ်ရေးဦးစီးချုပ်တို့အပြင်နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တွေလည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ပြည်အောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကို16နှစ်ဒီဆက်လက်ကျင်းပဖို့ရှိနေပေမဲ့ဒီကနေ့မှကဏ္ဍလိုက်ဆွေးနွေးပွဲတွေဟာနှိမ့်လေခင်းမှာပဲပြီးပြတ်သွားပြီးမနက်ဖြန်မှာUBDJC ကပြည်သူ့ညီညွတ်ရေးဆွေးနွေးပွဲပူတဲ့ကော်မတီကစီစစ်အတည်ပြုဖို့ရှိနေပါတယ်။ဒီလိုအတည်ပြုပြီး6နှစ်မှာတော့ပြည်အောင်စုသဘောတူညီချက်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာပါခင်ဗျာ
။ကုံသွေးစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးဌာနအကြီးအကျယ်ပေးရန်ဂျီချီကပြောပါတယ်။ကုံသွေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့ကမ္ဘာငြိမ်းချမ်းရေးဖိုရမ်မှာပြောတဲ့အဖွဲ့အမင်ခွန်အတွင်းရန်ဂျီချီကအဲ့ဒီလိုပြောဆိုသွားတာပါ။ကုံတွေစစ်ပွဲကိုတရုတ်နိုင်ငံကလှူလာခြင်းမရှိသလိုအဲ့ဒီလိုဖြစ်လာရင်လဲစိုးရင်စရာမရှိပါဘူးလို့ထည့်သွင်းပြောဆိုပါတယ်။ထောင်နဲ့ချီတဲ့တရုတ်တင်ဖို့ကုံတွေအပေါ်နှောက်ထအခွန်တိုးစီးကြမယ်လို့အမေရိကန်ဘက်ကချင်းချောက်ပြောဆိုလာတဲ့အတွက်ကုံတွေရေးနဲ့ပတ်သက်လို့အငင်းပွားစရာကိစ္စရပ်တွေအရှိန်မြင့်ထွက်ပေါ်လာတာပါ။တရုတ်ကုမ္ပဏီတွေဟာအမေရိကန်တို့ရဲ့ညာနာပစ္စည်းတွေကိုခိုးယူတာဒါမှမဟုတ်အစ်စ်မြင့်ဤပညာတွေကိုလွှဲပြောင်းပေးဖို့အတင်းကြပ်ဖိအားပေးနေတယ်ဆိုပြီးအမေရိကန်ဘက်ကပြစ်တင်ပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံခြားကုံတွေရေးနဲ့ပတ်သက်လို့အငင်းပွားစရာကိစ္စရပ်တွေအဆက်မပြတ်ထွက်ပေါ်လာတာပါ။တရုတ်နိုင်ငံတင်ရှိကျော်တက်တူကကျင်းပနေတဲ့ကမ္ဘာညဉ့်ညရေးဆွေးနွေးပွဲကိုနိုင်ငံကောင်းဆောင်ဟောင်းတွေပညာရှင်တွေတက်ရောက်လာပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကထမ်လွန်ကူထဲမှာပြိမိနေတာကြောင့်ဒီချင်းရိုင်စေးရုံမှာကုသမှုခံယူနေတဲ့တော်ဝက်ဘောလုံးအသင်းကလူငယ်12ဦးနဲ့နီးပါးတို့လာမယ့်ကြာသပတေးနေ့မှာစေးရုံကဆင်းနေမှာဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးပီယာဆာကိုလာစတာယာဒွန်ကဒီကနေ့ပြောပါတယ်စေးရုံကလေးနေပေါ်မှာချင်းကျန်းမာမှာထိုင်နေတာကိုတွေ့ရတဲ့ဘောလုံးအသင်းသားတွေကကေတင်ရေးမှာပါဝင်ခဲ့သူအားလုံးကိုကျေးဇူးတင်ကြောင်းပြောဆိုထားတဲ့ဗီဒီယိုဖိုင်ကိုဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြသသွားပါတယ်။အသက်17နှစ်ကနေ16နှစ်ကြာလူငယ်ဘောလုံးအသင်းနဲ့အသက်25နှစ်အရွယ်နီးပါးတို့ဟာဇွန်လ23ရက်နေ့ကအားကစားလေ့ကျင့်ပြီးချိန်မှာလိုင်ကူတဲကိုတနာရီလောက်ဝင်ကြည့်ဖို့စီစဉ်ခဲ့ပေမဲ့မိုးအသေးတန်ရွာသွန်းလာကြောင်းရေဝင်လာပြီးတော့ကူထဲမှာပြိမိနေကြတာပါ။ဗြိတိန်ရင်ကုန်သမား2ယောက်ကရေလွှမ်းမိုးနေတဲ့ကူအတွင်းမှအတော်ဝေးဝေးမှာသူတို့ကိုဇလင်လာ2ရက်နေရောက်မှရှာတွေ့ခဲ့တာပါဒါပေမဲ့လည်းရေတွေဇက်တိုက်တက်လာနေတဲ့ကူတွေကနေ နိုင်ငံတကာကအခုတွင်ရင်းကိုကျွမ်းကျင်သူတွေရဲ့အကူအညီနဲ့ထိုင်းရီတက်ကဦးဆောင်ပြီးသုံးတို့ခွဲကဲထုတ်ခဲ့ပြီးတဲ့နောက်ဇွန်လ10ရက်နေ့မှာတော့ကယ်ဆယ်ရေးအစီအစဉ်နဲ့အဆုံးသတ်ခဲ့ပါတယ်။ဂူထဲမှာပြင်မိနေတော့အစုတ်ထဲပိုးဝင်သွားတဲ့ကလေးတချို့လည်းပြန်ကောင်းသွားပြီဖြစ်တဲ့ပြင်73ရောင်စလုံးကျန်းမာရေးကောင်းမွန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကမ္ဘာဖလားဘလုံးပြိုင်ပွဲတတိယနေ့အတွက်ဘယ်ဂျီယမ်နဲ့အင်္ဂလန်တို့အခုတို့ကျမတို့အတန်းလွင်နေချိန်မှာပဲရှင်ပြိုင်ကစားနေပါပြီ။ပထမပိုင်း3မိနစ်ကျော်မှာပဲဘယ်ဂျီယမ်ကပထမဂိုးရထားပါတယ်။ဆီမီဖိုင်နယ်ပွဲတွေမှာဘယ်ဂျီယမ်ဟာပြင်သစ်ကိုတကူကုန်းရှိနေရှုံးနေပြီးတော့အင်္ဂလန်ကလည်းခရိုအေးရှားအသင်းကို2ဂိုးတကူနဲ့ရှုံးနေထားတာကြောင့်သူတို့နှစ်သင်းတတိယနေ့အတွက်ရှင်ပြိုင်ကစားနေတာပါ။ဘယ်ဂျီယမ်နဲ့အင်္ဂလန်တို့ဟာအုပ်စုကြီးမှာအတူတူပါပြီးတော့အုပ်စုအဆင့်မှာတော့ဘယ်ဂျီယမ်ကတကူကုန်းမရှိနဲ့အနိုင်ရထားပါတယ်။အုပ်စုအဆင့်အခြားအသင်းတွေနဲ့ပွဲတွေမှာဘယ်ဂျီယမ်အသင်းဟာတူနီရှားကို5ဂိုး2ဂိုးဂျပန်ကို3ဂိုး2ဂိုးနဲ့3ပွဲပြတ်အနိုင်ရပြီးရမတ်ကိုမှအုပ်စုပထမနဲ့ quarter final ကိုတက်လာတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်နေပြည်တော်မှာ27ရာစုပြည်လုံးညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရအဖွဲ့ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်ပြီးတက်ရုပ်သွားတယ်လို့ဆိုပေမဲ့စစ်ဘေးရှောင်နေနေရက်ကိုမပြန်ရဲကြသေးပဲနဲ့ရှောင်တိတ်နေကြရတဲ့အခြေအနေဖြစ်ပါတယ်အခုလိုမျိုးတိုက်ပွဲကြောင့်ဒေသခံထောင်ချီနီးပါးဟာမိုင်းကင်မြို့နယ်ဟန်ကိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တို့အကြားဇူလိုင်လ10ရက်နေ့ကနေ12ရက်နေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စု၊ဒုံလောကျေးရွာအုပ်စုဟန်ကိုင်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ကိုင်းဘုံကြီးကျောင်းမှာစစ်ဘေးသိမ်းရှောင်နေရဆဲလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစလဲဦးဆိုင်လုံကပြောပါတယ
်အလုံး919ရောက်ပေါ့အင်ချေအခင်ကတော့315အင်စားလေးတောက်ရဲတော့တိတ်တော့အခက်ခဲတော့မရှိတော့ဘူ
းစစ်ရှောင်တွေကိုဒေသခံကူညီပေးရေးဖွဲ့တွေရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရဲအတွက်ကူညီပေးဆောင်နေတာပါမိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတပ်စခန်းတွေကိုမြန်မာတပ်မတော်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်တပ်မတော်ဘက်ကထိခိုက်တာရမယ့်တွေရှိပါတယ်ကျွန်တော်တို့လည်းအနေနဲ့များတော့ရှိပါတယ်တပ်မတော် State Bank ကောင်းဆောင်မျိုးတောင်းဆိုတာရှိပါတယ်ဖြေဆုံးဆွေးနွေးနိုင်ဖို့ပြီးတော့တပ်မတော်ဘက်ကလည်းဖြေဆုံးဖို့အားလိုတယ်လို့လည်းဖြေဆုံးမယ်လို့လည်းဆိုပြောပါတယ်
နေပြည်တော်ပြည်လုံးညီလာခံစည်းဝေးတက်ရောက်နေတဲ့ RCSSF ဆက်စီကောင်းဆောင်တွင်နေနဲ့တိုက်ပွဲရက်စဲနိုင်ရေးအတွက်ပြည်တော်စုအစ်စ်ပြည်ခတ်တက်ကမှုရက်စဲရေးဆိုင်ရာပူးတွဲဆောက်ကြည့်မှုကော်မတီ GMC ကနေတစ်ဆင့်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။လက်ရှိမိုင်းကင်ဒေသအတွင်းမှာထုတ်စစ်စင်နေတဲ့မြန်မာတိုက်ရင်တပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်လွှတ်တော်ကစလဲဦးဆိုင်လုံကပြောပါတယ
်။မင်းညာကကာချုပ်အမိန့်ထုတ်လိုက်တယ်။အေးတပ်တွေပြန်ဆုပ်ဖို့။နောက် RCS ကလည်းသူတို့စောင့်ထားတဲ့နေရာတွေပါတယ်။ဟိုမရှိတော့ဘူးပေါ့လေ။ဒီသူတွေကတော့ဒီတရက်နေရက်တော့စိတ်အယုံကြည်မရှိသေးဘူးဗျာအချိန်လေးကောင်းပြီဘာမှမရှိဘူးဆိုတဲ့အခါကျတော့သူတို့ပြန်ကြမယ်လို့ပြောတယ်
တောင်ပိုင်းရှမ်းပြည်သမတော် RCSSSC ဟာအစိုးရနဲ့တနင်္ဂနွေပြည်ခရက်စည်ရေးစာချုပ် NCA လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာသမတော်ကလည်းတိုက်ရုံသိမ်းပြီးတိုက်ပွဲညင်သက်သွားပေမဲ့လည်းကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ဒီနေ့မနေ့မှာမြန်မာသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့ဖန်ကန်မြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖန်ကန်မြို့ခံလူကပြောပါတယ
်9နာရီကနေ10နာရီအတော်တွင်းမှာသုံးကြိမ်ဖြစ်တာပေါ့နော
်27ရာစုပင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံတတိယကြိမ်ကျင်းပနေစဲချိန်မှာတမတော်ကနေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှိလသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကန့်ဘက်ကသတင်းကိုဆက်ချင်ပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖော်တဲ့လောက်ွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေတဲ့သူတော်တော်များများသေဆုံးဒဏ်ရာရခဲ့ပါတယ်မိုးညင်းဖားကန့်ခရိုင်လုံခင်အုပ်စုစံခါကြီးရွာနာကကြောက်စိမ့်လောက်ွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကဘာပြိုကျခဲ့တာကြောင့်လူအတော်များများပြိမိနေစေဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုတော့လုံခင်စေယုံကိုပို့ဆောင်ကူတာပေးနေပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOAသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မုံကျင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်
လူသေးဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေးဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ်
ကုန်ပြည်တွေကဒီဝန်ကြီးလဲတော့ဘိုင်းနေခွဲတာပေါ့အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကသဗျာနေရသူကဟို vibration ကြောင့်သူကပြောမယ်ဆိုလို့ရင်အဲ့နေတာပေါ့နော
်အဲ
့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတန်းနေဆိုတော့အဲ့လိုပြူတာ
ပြ
ူတဲ့အခါကျတော့အဲ့ဒီကမ်ပါရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေတိုက်နေတဲ့ဟာတွေရှိတယ်ကမ်ပါဘောကနေတူးတဲ့ဟာတွေရှိတယ်ပြူတဲ့နောက်ကအပေါ်ကနေပါသွားတဲ့လူကတစ်ဖွဲ့ပေါ့နော်တောင်အခြေမှာကမ်ပါအခြေမှာတိုက်နေတဲ့လူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ကိုကျွန်တော်ထင်ပါတယ်မြန်မြန်လူ580တရာတော့သိပါပေါ့နော်ဘောတော့ဂျေးတယ်တရားအစတော့ပါသွားတယ်ပြောတာဟုတ်ဆံရရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းကတော့15လောင်းတော့ဟိုကဂျေးပေါ်ဖော်လို့ရသွားပြီပေါ့နော်ဆံရရတဲ့လူတွေလည်းတချို့ကြလည်းဟိုအသက်မွေးပဲကြာနာမျိုးတော့
2018ခုနှစ်အတွင်းဖားခန့်ကြောက်စိမ့်တွင်းနေမှာမြေပြိုမှုကဘာပြိုမှု7ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အုပ်ချုပ်ရေးမှူးကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မွန်ငင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာຢာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတည်းမှာတော့ဒါဇင်နဲ့ချီပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖို့မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအဲ့ဒီဒေသကစီးကပ်မဲ့ကြောက်စိမ့်တူးဖို့မှုတွေကိုပြည်နယ်အစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်တော်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတော့ BOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စီးကမ်းမဲ့တောက်စိမ့်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရှာဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရှာဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရှာဖို့အတွက်ပုံပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရှာဖွေသူတွေကပုံများလာပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းပုဂ္ဂိုလ်တင်ပြပေးကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဂျာဝင်ဆွတ်ဖက်ရမှာတော့ပါဝင်ပတ်သက်မှုနဲ့ရုရှားစစ်ထောက်လန်းရေးအရာရှိ12ဦးကိုအမေရိကန်တရားရေးဌာနကအရေးယူလိုက်တဲ့အတွက်ရုရှားအရေးစုံစမ်းစစ်ဆေးမှုမှာကြီးမားတဲ့အလှည့်ပြောင်းတစ်ခုဖြစ်ခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဆွတ်ဖက်မှုကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးပျော်ကနဲ့လုပ်နေတဲ့လုပ်ရက်အဖြစ်သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောဆိုလိုက်တဲ့နေ့မှာပဲတိုက်တိုက်ဆိုင်ဆိုင်တရားရေးဌာနကကြေညာလိုက်တာပါ။ရုရှားသမ္မတနဲ့အမေရိကန်သမ္မတထရမ့်တို့ထိပ်သီးတွေ့ဆုံမှုရပ်ပိုင်းသာလူတော့တဲ့အချိန်မှာထွက်ပေါ်လာတဲ့ဒီကြေညာချက်နဲ့ပတ်သက်လို့ VOA သတင်းတော်ဂျင်းမလုံးသတင်းပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့အဖွဲ့ကတင်ပြထားတဲ့ထောက်ထားတွေကိုပြည်သူ့ခုံတမာတိအဖွဲ့ကလက်ခံခဲ့ပြီးနောက်မှာပဲရုရှားစစ်တောက်လိုင်းရဲ့အရာရှိတွေပေါ်တရားစွဲဆိုအရေးယူလိုက်ကြောင်းဒုတိယရှိနေချုပ်ရော့ဒ်ရိုဇန်စတိုင်းကကြေညာလိုက်တာပါ
။ The indictment charges 12 Russian military officers by name.For conspiring to interfere with the 2016 presidential election.
The 2016 American သမ္မတရွေးကောက်ပွဲကိုရောင်းအောင်ဆက်ရမှာပူးပေါင်းကြံစည်မှုတွေအတွက်ရုရှားစစ်အရာရှိ12ယောက်ကိုနာမည်နဲ့တကွာတရားစွဲဆိုလိုက်ပါပြီ။ဒီထဲက12ယောက်ကတော့ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်ပြီးအချက်အလက်တွေကိုခိုးယူခဲ့မှုရရှိခဲ့တဲ့အချက်အလက်တွေကိုလည်းရွေးကောက်ပွဲမှာနောက်ဆက်ဖို့ရည်ရွယ်ချက်နဲ့ဖြန့်ဝေခဲ့မှုတွေနဲ့အရေးယူခဲ့တာပါ။
သမ္မတဟီလာရီကလင်တန်ရဲ့စီယုံရေးအဖွဲ့အပါအဝင်ဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေနဲ့ကွန်ပျူတာစနစ်တွေကိုရုရှားထောက်လှမ်းရေးတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့လို့ရက်တွေကိုအဓိကပြစ်မှတ်ထားအရေးယူလိုက်တာလည်းဖြစ်ပါတယ်ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်မှုမှာအမေရိကန်နိုင်ငံသားတူတယောက်မှပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းဒုတိယရှိနေချုပ်ကပြောဆိုခဲ့တာပါဗြိတိန်နိုင်ငံမှာနိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်မနေ့တုန်းကအလစ်ဘက်ပြည်မကြီးနဲ့ဝန်ဆောင်ရဲတိုင်းမှာလက်ဖက်ရည်တောင်းရင်တွေ့ဆုံနေချိန်မှာပဲအမေရိကန်တရားရေးဌာနရဲ့ကြေညာချက်ထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းမှာတွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်ထရီဇာမင်နဲ့တူပူတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့လာမယ့်တနင်္လာနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့တဲ့အခါအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖွဲ့မှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိမရှိသမ္မတထရမ့်ကိုသတင်းတောက်တွေမေးခွန်းထုတ်ခဲ့ကြတာပါ။
but I will absolutely firmly ask the question.
ဒီမေးခွန်းကိုသေချာဖို့အခိုင်အမာမေးမှာပါ။ရုရှားနဲ့ဆက်ဆံရေးမှာလည်းအဆင်ပြေလိမ့်မယ်လို့မျှော်လင့်ပါတယ်
။တစ်ဆင့်မှာပဲရုရှားရဲ့အမေရိကန်မှာထူးဆောင်ဆန်းစစ်ဆေးမှုကိုတာဝန်ပေးစုံစမ်းနေတဲ့လို့ရရုရှားနဲ့ဆက်ဆံရေးမှာဟန်တာဖြစ်စေတဲ့လို့ရတစ်ခုဖြစ်နေလဲပြစ်တင်ဝေဖန်သွားပါတယ
်။ Called the rigged witch hunt.I think that really hurts our country and it really hurts our relationship with Russia.
ကျွန်တော်ကတော့မတမာတဲ့နိုင်ငံကြီးအော်လန်နီလို့ခေါ်ပါတယ်ဒီကိစ္စကကျွန်တော်တို့တိုင်းပြည်အတွက်အမှန်တကယ်ထိခိုက်စေသလိုရုရှားနဲ့ဆက်ဆံရေးမှာလည်းတကယ်ကိုထိခိုက်နေရတယ်လို့ထင်ပါတယ်ရုရှားနဲ့ရောသမ္မတပူတင်နဲ့ပါဆက်ဆံရေးတွေတကယ်ကိုပြန်ကောင်းလာနိုင်တဲ့အခွင့်အလမ်းရလိမ့်မယ်လို့လည်းထင်ပါတယ်ဒါလို့ဖြစ်မယ်လို့ပဲမျှော်လင့်ပါတယ
်ရုရှားစစ်တောင်းလိုင်းရေးတွေပေါ်ရေးယူလိုက်ကြောင်းကြေညာချက်ကြောင့်ရုရှားသမ္မတနဲ့ထိတိတွေ့ဆုံမဲ့အစီအစဉ်ကိုဖျက်ဖို့လဲထက်လွတ်တော်မတ်မတ်ကွာနာတို့လိုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်တွေကတောင်းဆိုကြပါတယ
် I've been concerned for some time that the president's ad hoc style of going into meetings
သမ္မတကအလျင်စလိုတွေ့မဲ့ပုံစံနဲ့ပတ်သက်လို့အရင်ကတည်းကကျွန်တော်ကစိုးရိမ်နေခဲ့တာပါအထူးသဖြင့်ကမ္ဘာစက်ကုံပေါ်မှာနှစ်ပေါင်း20လောက်ရပ်တည်ခဲ့တဲ့ဗလာဒီမီယာပူတင်လိုလူမျိုးနဲ့ဆက်ဆံတာကမသင့်တော်တဲ့ကိစ္စတစ်ခုပါ
ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာမကြသေးခင်ရက်တွေမှာလည်းအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲပြားစရာတွေကြုံခဲ့ရတာပါဒုတိယရှင်းနေချုပ်ရိုဇန်စတိုင်းကတော့တရားရေးလုပ်ငန်းတွေမှာနိုင်ငံရေးနဲ့မရောထွေးဖို့တိုက်တွန်းခဲ့တာပ
ါ When we confront foreign interference in American elections it's important for us to avoid thinking politically as Republicans or Democrats
အမေရိကန်ရွေးကောက်ပွဲမှာပြည်ပကဆော့ဖတ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့အခါ Republican နဲ့ Democrat ဆိုပြီးနိုင်ငံရေးရာစဉ်းစားတာမျိုးကိုရှောင်ရှားနိုင်ဖို့အရေးကြီးပါတယ်နိုင်ငံရေးရစဉ်းစားမဲ့အစားအမေရိကန်နိုင်ငံသားတွေအဖြစ်မျိုးချစ်စိတ်ရှိရှိစဉ်းစားကြမှာပ
ါဒုတိယရှင်းနေချုပ်ရဲ့တိုက်တွန်းချက်ဟာအပြောလွယ်သလောက်အလောက်ခက်မဲ့အလားလာတွေလည်းရှိနေပါတယ်အထူးသဖြင့်ဒီနေ့ဟာအမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်လည်းနိုင်ငံရေးအရာပြန်ဆိုင်လာကြမှာဖြစ်တာကြောင့်ကိစ္စတိုင်းလိုလိုမှာနိုင်ငံရေးအရာအရေးမိုးနေမဲ့အလားလာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြမတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်internet ပေါ်ကငွေကြေးလိမ်လည်မှုပြဿနာတွေကိုမြန်မာ Facebook စာမျက်နှာတွေပေါ်မှာကြဲကြဲလောင်လောင်ကြားနေရပေမဲ့အခုထိငွေကြေးဝိုင်းစုကြပြီးတော့ဒီငွေတွေကိုလိမ်လည်မှုတွေကတော့ရှိနေသေးပါအစုအဖွဲ့လိုက်အလိန်ခံရလို့ဆုံးရှုံးတဲ့ငွေကလည်းသိန်းထောင်ကျော်အထိရှိတတ်ပါတယ်ဒီလိုလိမ်လည်မှုတွေကြုံတွေ့တဲ့အခါမှာသက်ဆိုင်ရာကိုတွားပြီးတော့အမှုဖွင့်တိုင်ကြားတဲ့အခါမှာလည်းအရေးယူဖို့ဥပဒေတေချာမရှိတာကြောင့်သက်ဆိုင်ရာကိုတိုင်တော်မတိုင်တော်ဘူးဆိုတဲ့ဖြစ်ရတဲ့လေတွေ့နေရပါတယ်ဒီလိမ်လည်မှုတွေကိုဘလို့များထိထိရောက်ရောက်အရေးယူနိုင်မလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်ခုချိန်မှာတော့အင်တာနက်စာမျက်နှာတွေပေါ်ကတဆင့်ငွေကြေးစုမဲ့အယောင်းဝယ်ပုံစံနဲ့ငွေကြေးလိမ်လည်မှုတွေအခုနှစ်ထဲအများအပြားဖြစ်ပေါ်နေပြီးအမှုဖွင့်တိုင်ကြားမှုတွေလည်းရှိနေပါတယ်စုမဲ့အယောင်းဝယ်သူတွေဟာအစာပိုင်းငွေကြေးနဲ့ပါတဲ့အချိန်၃ချိန်လောက်မှာအမှန်အတိုင်းလျော်ပေးပြီးနောက်ပိုင်းငွေကြေးပမာဏများပြလာတဲ့အချိန်မှာတော့လိမ်လည်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။ငွေကြေးစုမဲ့ရောင်းဝယ်လုပ်ကိုင်သူတွေဟာအွန်လိုင်းကတဆင့်မဲဝယ်ယူစုဆောင်ပြီးရပ်ပိုင်းအတွင်းအမျက်များများကျနိုင်တဲ့အကြောင်းကို Facebook လိုမျိုးလူမှုကွန်ရက်စာမျက်နှာတွေကတဆင့်အယုံသွင်းရောင်းချပြီးတော့ငွေကြေးလိမ်လည်မှုတွေကိုပြုလုပ်နေတာဖြစ်တယ်လို့လိန်ခံရသူတွေကပြောပါတယ်။အဲဒီအကြောင်းကိုတော့ကိုရိုင်းလည်းလိန်ခံခဲ့ရပြီးအဲ့ဒီအတွက်လဲရက်စကတ်မှာအမှုဖွင့်တိုင်ကြားထားတဲ့ရန်ကုန်မြို့လှိုင်မြို့နယ်ကမတ်တွေတာလင်းကအခုလိုပြောပြပါဗျာ
ဒီနေ့မှာ30သိန်းပေးမယ်ဒီနေ့မှာ30သိန်းသူ့ကိုပေးအဲ30ရက်နဲ့ဆိုတော့နောက်ထပ်73ရက်နဲ့ဆိုလို့ရှိရင်72သိန်းရမယ်ဆိုရင်အလင်းမှာ20ရူးဖြစ်သွားရင်ပါလေဒီ10ရက်လောက်20ရူး72သိန်း2သိန်းရမယ်ပေါ့အဲ့လိုမျိုးမလုံးပေးကြပါအဲ့လိုမျိုးတစ်ခါယော်လိုက်မယ်ဆိုတော့ယုံကြည်ပြီးတော့ထက်ထက်ဝဲကြပါပေါ့နော်အဲ့လိုမျိုးပေါ့အဲ့လိုမျိုးသူကမလုံးကတော့အဲ့လိုမျိုးအတိုးတွေအများကြီးနဲ့ဖြတ်ပေးရပါတချို့ဆိုလို့ရှိရင်40ရူးလာအဲ့လိုမျိုးထိပေးရပေါ့နော်အဲ့တော့လည်းဝဲကြတာပေါ့ရန်နည်းနည်းပဲဆောင်ရမယ်ဆိုပြီးတော့အဲ့လိုမျိုးဝဲကြတယ
်အဲ့လိုလိန်လည်မှုတွေကိုအမှုဖွင့်အရေးယူမှုပိုင်းမှာတော့ငွေကြေးလိမ်လည်မှုပုံမှန်420နဲ့သာဖွင့်လှစ်နိုင်ပြီးတော့အများအပြားလိမ်ခံရသူတွေဟာငွေကြေးပြန်မြမှာကိုစိုးရိမ်နေတဲ့အတွက်အမှုမဖွင့်တဲ့သူတွေလည်းရှိနေပါတယ်။ဒါကြောင့်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကဥပဒေတွေကိုခင့်နဲ့အညီပြုပြင်ဖို့လိုအပ်နေတယ်လို့အခုလိုပြောပါတယ်
။ဥပဒေပိုင်းတွေကလည်းဟိုခင့်နဲ့အညီတချို့ဟာကြတော့ပြုပြင်နေတယ်။ဒါမျိုးကြတော့ကိုကနည်းနည်းထိုးစမ်းလာတာပေါ့နော်။ဟိုတော့ကလည်းရိုးရိုးလိမ်တာမဟုတ်တော့ပြန်ကုန်သူက။ဒီမှာပုတ်ဖတ်420လို့406တို့နဲ့ဟိုဆွဲကောင်းဆွဲလို့တော့ရမယ်ဒါပေမဲ့သူ့အမှုတိဆောက်ရတာသူကဟိုအွန်လိုင်းလို့ပါတော့ဖြစ်နေတာဆက်သွယ်ရေးနဲ့ဆက်သွယ်ရေးပုံမှန်တွေနဲ့လည်းဆိုင်နေနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါလေးတွေကလည်းကျွန်တော်တို့ဥပဒေပိုင်းအနေနဲ့တော့ပြန်တော့သုံးသပ်ရမှာဘာလို့လဲခက်ကရှေ့ကိုသွားနေတာပေါ့နော်အွန်လိုင်းခက်ဖြစ်လာတာဆိုတော့အဲ့တော့အဲ့ဒီဥပဒေကိုကျွန်တော်တို့ကခိုင်ခိုင်မာမာတော့ပ ပြန်စဉ်းစားရမှာပေါ့နော်ဒီတရားလေးဆိုရင်ဘယ်လိုလုပ်အောင်လုပ်လို့ရလဲဒါ online ဆိုရင်တဘောလေးဒါမျိုးလေးတွေတော့ကျွန်တော်ဒါမှမဟုတ်ကျွန်တော်တချို့ဆရာကြီးတွေကရှင်းနေကြအဲ့လို case တွေကိုတော်တော်လေးကြောင်းကျင်နေတယ်လို့တိစောက်နိုင်တယ်လို့ပဲရှိတယ်ဒါမှမဟုတ်လည်းကရှင်းနေတဲ့တေချာတိုင်ပင်မှာကိုယ့်အကူသဘောလားဟိုမလုံးမိခြင်းနဲ့ပေါ့လေခုနကတော့ကျွန်တော်တိလိုက်တာခုနကတို့စာချုပ်တွေပဲသွားချုပ်တယ်ပေါ့ဆိုတော့ဒါကတစ်ခါကျရင်အကွက်မိနိုင်ဘာအကွက်မိနိုင်လဲဆိုတော့ကျွန်တော်တို့ကငွေကိုလိန်သွားတဲ့လူတစ်ယောက်ကိုသူကตั๋วสาจุชุบพี่แล้วตั๋วงวยอตวินอยู่ไล่มิดาเนี่ยจนเราติดท่าได้อติจริงป่ะเนาะอุ๋ยฤจังอ่ะงวยอตวินปะไล่ปะไล่ดาเนี่ยตูดิเลนเลมุไม่เหมี่ยวดอกปยัตนาอะล่ะแต่คู่ชื่อตะเกลุตู้โหเลนเลมุเนี่ย406 420เนี่ยซ้วยเหมือนส่วนยินจนเราติดท่าตู้บ่มาไม่อยู่วะเนี่ยตะคาได้ซ้วยอ่ะตั๋วอยู่ท่าไล่มิดาเนี่ยตู้เยอหมู่อ่ะป่อตัวจนเราอะล่ะတော့จนเราโหติดท่าเลยเนาะ
ดาจ้องแมตเตอร์ดาลิงก็แลအဲ့လိုလူလိန်တွေဟာနောက်ပိုင်းမှာထပ်လိန်နိုင်တဲ့အတွက်အဲ့ဒီလိုလိန်လည်မှုတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ဥပဒေတစ်ခုပေါ်လာစေချင်တယ်လို့အခုလို့ဆိုပါတယ်
။မြမကတော့ဖြစ်စေချင်တာပေါ့နော်ဒီလိုလူလိန်တွေကတော့အခုလိုတရားဥပဒေမရှိဘူးဆိုလို့ရှင်တော့သူတို့အတွက်ခိုင်မာတဲ့ပုံမှန်မရှိဘူးဆိုလို့ရှင်တော့ဒီလိုမျိုးထပ်လိန်နေအောင်ပါအဲ့ဒါကြောင့်မလို့ဒီတရားဥပဒေရနေပြီးတော့ဒီလိုမျိုးလူလိန်တွေအတွက်တတိယရောက်ဖြစ်စေနိုင်မဲ့ဥပဒေတစ်ခုတော့ရစေချင်တာပေါ့နော်ဖြစ်စေချင်တယ်ဘာလို့လဲဆိုအခုရှင်းနေအခုလည်းအဲ့လိုမျိုးပြဿနာဖြစ်တော့ဒီရှင်းနေတဲ့အတိုင်းမြင်ကြရမှာစွဲလို့ရတယ်ဒါပေမဲ့ချက်ချင်းအမခံရမယ်ဒါပေမဲ့အကယ်တည်းမမှုနဲ့စွဲလို့ရှင်စွဲလို့ရမယ်သူပတ်စံပေးခြင်းမှာပေးလို့ရမယ်ထောင်ထဲဝင်လဲဝင်ခံလိုက်မယ်တချို့တွေကကြတော့မာပတ်စံပတ်စံမယ်ကိုပတ်စံမယ်ကိုပြန်လို့ရှင်တာပေါ့အဲ့လိုမျိုးပေါ့နော်ဥပဒေကတော့ဒီလိုမျိုးလိန်တဲ့သူတွေအတွက်ပေါ့ဒီဥပဒေကိုတစ်ခုကိုတင်းတင်းကြပ်ကြပ်ကလေးရောလှုပ်ဆင်ချင်တာပေါ့နော
်ဒါကြောင့်ပြည်သူတွေအနေနဲ့အဲ့လိုအင်တာနက်ကနေစီယုံဖေးဆောင်မှုတွေကိုလောဘတကြီးနဲ့မယုံကြည်ဖို့လိုတယ်လို့လည်းပြောဆိုမှုတွေရှိနေတာပါ။ရောင်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်လို့တိတိချာချာလေ့လာရမှာဖြစ်ပြီးပညာပေးတာတွေနဲ့လွတ်တော်မှာမေးခွန်းမိတာတွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။အခုကတော့နည်းနည်းပေါ့နော်လေ့လာတော့ဒီမှာဆိုလည်းအခုဟိုကျွန်တော်တို့ဒီမှာတော့2ယောက်ဖြစ်တယ်ပေါ့။ဖြစ်တယ်ဆိုတော့ကျွန်တော်တို့ကဒီခွင်းဆက်ကိုတော့တေချာတော့ဆက်လေ့လာအောင်ပေါ့နော်။ဘယ်လိုအကြောင်းအရာနဲ့ဘယ်လိုတွေနဲ့လေနေတယ်ဆိုတော့အကြောင်းတွေကိုကျွန်တော်လည်းမေးဟိုပဏာမတော့မေးပြီပေါ့ဒါပေမဲ့အခုကတော့ခဏခဏသိအောင်ကျွန်တော်ကလေ့လာမယ်မေးမယ်ဒါပေမဲ့အဲ့ဒီအနေထားမှာပဲပေါ့ကျွန်တော်ကနှစ်ပိုင်းရှိတယ်ပေါ့ဒီအခု online နေရာနေရောနောက်ပြီးဒီလိုအခုလို interview တွေရနေနောက်လူတွေအဲ့လိုလိန်ခံရတာမျိုးမဖြစ်အောင်ကျွန်တော်ကဟိုသတင်းဖြန့်မယ်ပေါ့နော်နောက်ပြီးတော့နောက်တစ်ခုကတော့ဟိုကျွန်တော်တရားရေးအစီအစဉ်ဥပဒေစုံပွေတိုင်ကြားစာသနာခံစာများကော်မတီမှာပါတော့ကျွန်တော်ကဒါတွေကိုကျွန်တော်တို့ကော်မတီမှာလည်းတင်ပြပြီးတော့ဒါတော့ဖြစ်နေတယ်ကော်မတီဆုံးဖြတ်ချက်နဲ့ဘာလေးကျွန်တော်လွှတ်တော်ကနေပြီးတော့ဆောင်ရွက်လို့ရမလဲပေါ့လွှတ်တော်ဝထားကြီးကနေတဆင့်ပေါ့ဘယ်လိုဆောင်ရွက်လို့ရမလဲကျွန်တော်တို့ yes scan နေလို့ဟုတ်လားတဘောကတရားရုံးတွေမှာဒါတွေကိုဘယ်လိုလုပ်လို့ရလဲဆိုတာတွေကိုကျွန်တော်တို့အကြံဉာဏ်တောင်းလို့လည်းရတယ်ပေါ့နော်ဟိုမေးခွန်းအနေနဲ့ကတော့ကျွန်တော်ကသုံးသပ်ရမယ်ဘာလို့မေးရမလဲပေါ့မေးခွန်းတစ်ခုကိုဘယ်လိုမေးရလဲဒါပေမဲ့ဒါလည်းကျွန်တော်တို့ကအခုအဖြစ်များလာတယ်လို့လည်းကြားတယ်တော့မေးခွန်းအနေနဲ့ပေါ့ဆိုတော့မလွယ်ဘူးပေါ့နော်အမေခွန်းအနေနဲ့တော့တိဆောက်လို့ရနိုင်တယ်ပေါ့နော်တိဆောက်လို့ရရင်လည်းမေးခွန်းအနေနဲ့ဒါကိုဘယ်လိုထိထိရောက်ရောက်အေးယူမလဲဘယ်လိုနည်းနဲ့အေးယူလို့ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ကမေးမြန်းလို့ရတယ ်အင်တာနက်ပေါ်မှာစုမဲကတစ်စင်ငွေကြေးလိမ်လည်မှုတွေမှာတော့အစုဖွဲ့လိုက်လိန်ခံနေကြရတာဖြစ်ပြီးငွေချက်သိန်းကနေကနေဒိမ်းပေါင်းထောင်ကျော်တဲ့အထိလိန်လည်ခရမှုတွေရှိနေတာဖြစ်ပြီးအခုချိန်ထိအင်တာနက်ပေါ်ကတစ်စင်မဲစုဖို့စီယုံနေတဲ့သူတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမခသတင်းအေဂျင်စီကနေဒီလိုတွေကိုပေးပို့လိုက်တာပ
ါမြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ14ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15653ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လျုံနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီမြန်မာနိုင်ငံနေရာတချို့မှာဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေစိုက်တူဖို့ကြိုးပမ်းရာကနေပြဿနာတွေပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးมาဖြစ်ပါတယ်အထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာကန့်ကွက်မှုတွေကြုံရတာဘာကြောင့်လဲကွန်ပျူတာနဲ့လူကိုကွန်ပျူတာဆိုရင်လည်းအကျိုးပြဘာတွေရှိနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဒီသမိုင်းပညာရှင်ဦးအောင်ခင်တို့မြန်မာရေးသုံးသပ်သူဦးစီးရေသူတို့ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတာရှိပါတယ်နောက်အခုနောက်ဆုံးဟိုပြဿနာပေါ်သွားတဲ့ဒီခရီးပြည်နယ်ကမာဒီကံဝဆန္ဒပြမှုတွေမှာပါဝင်တဲ့ပုဂ္ဂိုလ်တချို့လည်းပဲကျွန်တော်ဒီဆွေးနွေးဖို့အတွက်ရှိနေပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာအရင်ဆုံးတော့ဆရာဦးအောင်ခင်ကိုပဲတုံ့တက်ပေးစေချင်ပါတယ်ဆရာအခုရေဝီယာအဖြစ်ပေါ့လေကျွန်တော်တို့နားလည်သလောက်တန်းသားတွေဘက်ကကန့်ကွက်ကြတာကတော့ဗိုလ်ချုပ်အောင်ဆန်းအမျိုးသားခေါင်းဆောင်ဆိုရင်လည်းဒီမြန်မာခေါင်းဆောင်တူဦးသာဖြစ်တဲ့တန်းသားတွေမှာလည်းသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုမျိုးဗိုလ်ချုပ်အောင်ဆန်းအမတ်တရားတွေစိုက်ထုတ်ရင်းအဖြစ်ဒီတန်းသားခေါင်းဆောင်တွေရဲ့အခန်းကဏ္ဍတွေမင်းမိန်စေတယ်ဆိုတဲ့သဘောထားမျိုးတွေတွေ့ရပါတယ်ဆိုတော့ဒီလိုကန့်ကွက်ချက်ကဒါကျိုးချောင်းစီလျော်တဲ့ကန့်ကွက်ချက်မျိုးလို့ပြောနိုင်မလားဆရာဦးအောင်ခင
်အဲဒီရုပ်ထုနဲ့ပတ်သက်လို့ကတော့အမြင်အမျိုးမျိုးရှိတယ်ဆိုတော့ဒီရုပ်ထုကိုဘယ်သူကနေစပြီးတော့တင်လာလဲဒါဟိုရန်ကုန်ကတင်လာလားဒါတိုင်းရင်းသားတွေဘက်ကတင်လာလားဆိုတာလေးရှိသေးတယ်အဲ့တော့တိုင်းရင်းသားတွေကမတင်လို့ပဲနဲ့ဒီ NLD ဘက်ကလာတင်တယ်ဆိုရင်လည်းတမျိုးပေါ့လေဆိုတော့အငင်းပွားစရာကြီးဖြစ်တာပေါ့ဆိုတော့ဒီဥစ္စာနောက်အခုမှဗိုလ်ချုပ်အောင်ဆန်းကဘာလို့တင်လဲအရင်တော့ကဘာလို့မပေါ်လဲဆိုတော့အခု NLD အစိုးရဖြစ်တော်မှာဒီဗိုလ်ချုပ်အောင်ဆန်းပုံနေတင်တာကြီးပေါ်လာတယ်ဆိုတော့ဒါဒီရှေးအတိတ်နယ်ကြီးပြစ်ဆုပ်ပံပေါ်ခရာရှေးအတိတ်နယ်ပြစ်ဆုပ်ပံနေရတော်တော်ကြီးကိုကွာနေတယ်နေပေါင်း80ကျော်ကွာတယ်ဆိုတော့အဲ့ဒီတော့ကရန်ကုန်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတစ်ခုလောက်ပဲရှိပြီးတော့ကျန်တဲ့နေရာကြီးမရှိရဲနဲ့နေခရင်ကနေအခုမှဒါကြီးပြန်ပေါ်လာတဲ့ကိစ္စဟာဟိုအငင်းပွားစရာအများကြီးရှိတာပေါ့တိုင်းရင်းသားတွေဘက်ကလည်းသူ့ရုပ်ဟိုသူတီတောင်းခြင်းမှာပေါ့ဥပမာဆိုကရင်ဆိုလေကရင်ဘက်ကစောမစောပဦးကြီးပုံကူရတိရှိမှမရှိသေးပဲဒါလည်းသူတားခြင်းမှာပေါ့အဲ့ဒါကိုအစိုးရကဘယ်လိုသဘောတားမလဲဆိုတာလည်းရှိပါလေ
โอเคဆရာโอเคဆိုတော့ကျွန်တော်ဒီဟိုဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကျွန်တော်ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီတိုင်းရင်းသားတွေဘက်ကတော့သူတို့ဒီတိုင်းရင်းသားဟိုတွေဘက်ကဟိုအခန်းသူတို့ရဲ့အခန်းကဏ္ဍတွေမိမိစီရဲ့ဆိုတော့သဘောထားမျိုးနဲ့ကန့်ကွက်ကြတာတွေရှိတယ်ဆိုတော့ဒီလိုအကြောင်းပြချက်ကဒါကျိုးချောင်းစီလျော်တဲ့ကန့်ကွက်ချက်လို့ကျွန်တော်တို့ဆိုနိုင်မလားဆိုဆရာစီရဲ့သူ
အဲဒီဘယ်ကိစ္စမှဆိုတော့ဟိုအမြင်ကတော့တယောက်နဲ့တယောက်တော့တူကြမှာမဟုတ်ဘူးပေါ့နော်လူတွေကအများကြီးဆိုတော့ဒါကြိုက်တဲ့လူလည်းရှိမယ်မကြိုက်တဲ့လူလည်းရှိမယ်အဲ့ဒါတော့ရှိပါတယ်နောက်တစ်ခုကလည်းဒါနိုင်ငံကြီးကလည်းပါနေတဲ့ခါကျတော့လေကန့်ကွက်ခြင်းနဲ့လူလည်းရှိမယ်ထောက်ခံခြင်းနဲ့လူရှိမယ်ဟိုဖြစ်တာတော့ဘာဖြစ်တော့ပြောရလဲဆိုတော့အရင်တော့ကတော့ဒီဗိုလ်ချုပ်အောင်ဆန်းရုပ်သူတွေကဟိုပထားခဲ့ရတယ်လို့ဖြစ်နေတာပေါ့နော်ဖြောက်ထားခံရတယ်လို့ဖြစ်နေတဲ့ခါကျတော့အခုချိန်မှာကြောက်တော့ဒါများများလုံးချင်လာတာရှိတာနော်နောက်တစ်ခုကလည်းဟိုတချို့ပြောကြတာကဒါရေတောက်ပဲပြီးလို့အဲ့အာမျိုးလောက်တာလားဆိုတဲ့အာမျိုးတွေလည်းပြောတာရှိတာပေါ့တေချာတာကတော့ဘယ်လိုဖြစ်လဲဆိုတော့ဒီရုပ်တုထုတဲ့ဟာတိုင်းမှာတော့နိုင်ငံကြီးကပါတယ်ဟိုတင်ဒီကြမ်းပါဆိုတော့ဥပမာရုပ်တုတောင်မှထုတ်ဖို့ဘယ်လိုလုပ်လိုက်ကြသေးလဲဥပမာဟိုတက်လာတဲ့ခါကျတော့အင်ဒိုနီးရှားမှာသူနေခဲ့တဲ့ဆိုပြီးတဲ့ခါကျတော့အဲ့မှာကန့်ကွက်တဲ့လူတွေကလည်းအများကြီးထုခြင်းတဲ့လူတွေကလည်းအများကြီးဆိုတော့အဲ့အာမျိုးတောင်ဖြစ်တော့ရုပ်တုကဆိုတော့အင်းနေနိုင်ငံရေးနဲ့ပတ်သက်နေတာပေါ့နော်ရုပ်တုပုံစံရှိနေတော့အဲ့ဒါလေးကိုတင်ထားဖို့လိုပါတယ်ပြီးတော့ဟိုဘုရားကိုပြည်ကျင်းနေဆိုလဲဒါရုပ်တုအပြင်တခြားနည်းလမ်းတွေရှိတယ်ပေါ့နော်အဲ့ဒါလေးကိုစဉ်းစားဖို့လိုတယ်ပြီးတော့ရုပ်တုကထုလိုက်တယ်ဆိုရင်ဘယ်လိုရုပ်တုထုလိုက်တယ်ဆိုရင်တခြားလူတွေကလည်းဆန်ရရုပ်တုတွေထုကျင်လာကြပြန်အောင်အဲ့ဒါကြတော့ဘာဖြစ်လဲဆိုတော့ demonstration effect ပေါ့နော်ဟိုစပေးထိုက်လို့ဖြစ်နေတာပေါ့နော်ဟိုအဲ့ဒါမျိုးတွေလည်းဖြစ်တတ်ပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါတော့သူဆရာဦးအောင်ခင်ရောကိုစေရသူရောထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီကိစ္စတွေမှာနောက်ခံငါတော့နိုင်ငံရေးနောက်ခံနေရရှိနေတာဟုတ်တချို့ကတော့ဒီစစ်စိုးကအဆက်ဆက်ဘူရောင်ဆိုင်ခံခံကဏ္ဍကိုပြစ်ပယ်ခံခဲ့ရတဲ့အခုချိန်မှာပြန်လည်မြင့်တင်ရမယ်ဆိုပြီးသဘောထားတဲ့သူတွေလည်းရှိတယ်တချို့ကျတော့လည်းအခုချိန်ကဒီထူးဆန်းဒီဘူရောင်ဆိုင်သမီးဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးပါတီကအာဏာရနေတဲ့အချိန်မှာလုဒါဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ဩဇာရှင်ဝါကြီးအောင်တစ်ဖက်တစ်လမ်းကလှုပ်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဆိုတော့ဟိုဒီလိုနောက်နိုင်ငံရေးနောက်ခံနေရဟောဘလောက်ထိအခုလိုပြဿနာတွေပေါ်လာတဲ့ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်စေပါလဲဆရာဦးအောင်ခင်ဆွေးနွေးပြပါလားခင်ဗျအ
ဲဒီကိစ္စတော့ဟိုကျွန်တော်ထင်တော့ဒီက NLD ကဘယ်သူကနေလှုပ်တာလဲဆိုတော့ကျွန်တော်မသိဘူးဒီရုပ်ထုတွေကို
โอเคเสี่ยโอ้ကျွန်တော်တို့ရေဝီအားဖြင့်ရတော့ဥမာအခုဒီဟိုနောက်ဆုံးဖြစ်သွားတဲ့ဒီကရားပြည်နယ်မှာဆိုလို့ရှိရင်တော့ပြည်နယ်အစိုးရဒီကိစ္စကိုစီစဉ်တာပေါ့လေဘဟုကတော့ခုနောက်ပိုင်းပြဿနာတွေပေါ်လာတော့ဘဟုကတော့သူတို့ကတော့ဒါကိုဆန္ဒမပါရင်မလုပ်ဖို့လို့ဘာလို့အဲ့လိုပေါ့လေတရားဝင်ဟိုသူတို့ပါတီတွေကပုဂ္ဂိုလ်လူပုဂ္ဂိုလ်တချို့ကပြောတာမျိုးတွေတော့ကျွန်တော်တို့ကြားရတယ်အခုလောလောဆယ်ကတော့ဟိုနောက်ဆုံးဖြစ်သွားတဲ့အဖြစ်အပျက်ကတော့ဒီဆန္ဒပြတဲ့အထက်တွေကတချို့လူငယ်တွေဖမ်းဆီးရဲအေးအေးယူခံရမယ်အခြေအနေမျိုးရင်ဆိုင်နေရတယ်ဟိုပြည်နယ်အစိုးရကလည်းဟိုဆက်လုပ်ခြင်းနဲ့ဆန္ဒကတော့ရှိနေတော့မယ်ဆိုတဲ့သဘောထားမျိုးပေါ့နော်အဲ့တော့ဟိုဘဟုကချတဲ့မူဝါဒမဟုတ်ဘူးလို့တော့ဟိုရေဝီကနားလဲနိုင်မြင်မယ်လည်းပဲဟိုကတားဆီးရမျိုးလည်းမဟုတ်ဘူးကန့်ကွက်တာမျိုးတော့လည်းတရားဝင်မရှိဘူးပေါ့ဆရာရဲ့အခြေအနေကတော့သူတို့တက်ဆိုင်ပြည်နယ်အစိုးရတွေတာဝန်ရှိတဲ့သူတွေကကိုယ်သဘောဆန္ဒနဲ့လှုပ်တာတွေရှိတယ်တချို့ကကျတော့လည်းပဲဟိုဘယ်လိုပြောဘိုးချုပ်ဆန်းကိုကြီးညိုလေးစားရဲဆိုပြီးတော့ဟိုလူပုဂ္ဂိုလ်တွေဒါစုကြပေါင်းကြပြီးတော့လှုပ်ကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒါမျိုးတွေမှာတွားပြီးထိတ်တိုက်ဖြစ်ကြတာပေါ့ဆရာရဲ့အခြေအနေကတော့
ဒီကျွန်တော်ကတော့အပြင်းအနေလေးလာတဲ့လူဆိုတော့ကျွန်တော်သိတဲ့လောက်ကတော့ဒီဘိုးချုပ်အောင်ဆန်းရဲ့ရုပ်ထုဟာတာမန်ရုပ်ထုမဟုတ်ဘဲနဲ့သူစစ်ဝေစစ်စားနေမြင်းစည်းနေတဲ့အယုတ်တို့ဓာတ်ကင်နေတဲ့အယုတ်တို့ဒီစစ်ဝေစစ်စားနေအယုတ်တွေများတယ်ဗျာ
ဟုတ်တယ်ဆရာ
ဆိုတော့ဒီစစ်ဝေစစ်စားအယုတ်ကိုဘာလို့လုပ်ရလဲတခြားအယုတ်မရှိတော့ဘူးလားဆိုတော့ဟိုရိုးရိုးပေါ်ပြန်ဟိုရိုးရိုးအရွယ်ရစားအယုတ်ကတခုမှမရှိစစ်ဝေစစ်စားနေအယုတ်ဆိုတော့ဒီဘိုးချုပ်အောင်ဆန်းတို့ခေါင်းဆောင်ခဲ့တဲ့ဒီကိုကျိုးအနစ်နာခံတဲ့စစ်တပ်ဆိုတာလည်းမရှိတော့ဘူးဗျကြာပြီကြတော့ဒီဗမာစစ်တပ်ကအဲ့ကြားထဲမှာအကြောင်းသားတွေတတ်အရသားတွေတတ်အကုန်လုံးပေါ့ဗျာအရသားမှန်သမီးပြစ်တတ်ပြီးလူချင်းကြီးလှုပ်လာတဲ့စစ်တပ်ကအခုတခါဗိုလ်ချုပ်အောင်ဆန်းရဲ့တတ်ဆိုပြီးတော့လှုပ်လို့ရှိရင်တော့ဒီဥစ္စာဟိုပြည်သူတွေမကျေနပ်စရာဖြစ်နေတာပေါ့ဗျာဟိုနေပေါင်းကကြာပြီးတော့တမိုင်းကိုအတိတ်နဲ့ပြစ်ဆုံးပါသွားပြီးတော့ရောထွေးတယ်လို့ဖြစ်နေတာပေါ့
โอเคပါဆရာဟုတ်ကဲ့ဆိုတော့ကျွန်တော်ဒီမှာကရားပြည်နယ်မှာတော့ဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စရနေပတ်သက်လို့အဓိကဦးစီးဦးဆောင်လုပ်နေတဲ့ခွန်ဘာနက်ပုတ်လဲကျွန်တော်တို့ဒီဆွေးနွေးပွဲမှာရှိနေပါတယ်အဲ့တော့ကျွန်တော်ခွန်ဘာနက်ပုတ်ကတော့ဒီကိနောက်ဆုံးဖြစ်တဲ့ဖြစ်ရနေပတ်သက်လို့အထူးသဖြင့်ပို့ပြီးထိဟိုကိုတိုင်ကိုကြထိတွေ့ထားတဲ့ပုတ်ကိုလည်းဖြစ်တော့ကျွန်တော်ကခွန်ဘာနက်ပုတ်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့တခုရှိတာကရေဝီကကျွန်တော်စောအိမ်မှာကျွန်တော်ပြောသားတယ်လို့ပေါ့လေကျွန်တော်တို့နားလည်ထားတာကတော့တန်းသားတွေဘက်ကတော့ဒီသူတို့မှာတက်ဆိုင်ရခေါင်းဆောင်တွေရှိနေတယ်ဒီလိုဘူချောအောင်ဆန်းအမတ်တရားတွေစိုက်ထုတ်ကြရပြန်ဒီတန်းသားခေါင်းဆောင်တွေရဲ့အခန့်ကဏ္ဍကိုမိမိမှစိုးရင်လည်းဆိုတော့စိုးရင်ချက်တွေနဲ့ကန့်ကွက်တာလို့ကျွန်တော်နားလည်ပါတယ်ကိုခွန်ဘာနက်ပုတ်ဟိုအဲ့တော့ကန့်ကွက်ရခြင်းကိစ္စတွေမှာဒီကိစ္စတွေပြင်တခြားကိစ္စတွေများပါနေသေးလားကိုခွန်ဘာနက်ပုတ်ရဲ့
ဟုတ်ကဲ့ခင်ဗျာဒီကိစ္စကိုကျွန်တော်တို့ကြည့်မယ်ဆိုရင်ဒီခဏရောဆရာကြီးပြောခဲ့လို့ပဲဒီကိစ္စကနိုင်ငံရေးနဲ့ဆက်နွယ်တယ်လို့လည်းကျွန်တော်မြင်တယ်အမျိုးသားရေးနဲ့လည်းဆက်နွယ်တယ်လို့ကျွန်တော်မြင်တယ်ပေါ့ဟုတ်အဲ့မှမှဒီခဏလူမျိုးပေါ့ဒီဘုချောင်းဆန်းကတော့နိုင်ငံလုံးတိုင်းတာညီနဲ့ကတော့လေးစားတယ်ကျွန်တော်တို့လည်းလေးစားတယ်ကျွန်တော်တို့အသိဖြစ်ရတဲ့ရန်နာတွေလည်းရှိတယ်ဒါပေမဲ့ဒီအမျိုးသားရေးမှာကကြတော့ဒီတိုင်းတားရဲ့ခံစားချက်မှာကကြတော့ခုတမိုင်းကိုပေါ်ခွင့်မရခဲ့ဘူးဆိုတဲ့အခြေခံခံစားချက်တွေရှိတယ်။အဲ့လိုချိန်မီမှာဒီဘုထုပ်ခြေရုပ်ကိုအတင်းတမလူပြောမလို့သူတင်ကြီးနိုင်တာလည်းမရှိဘူး။ဒီတိုင်းတားစာပြီးရင်ဒီမှုပုံစံလေးလည်းရအတင်းဖွဲ့ရရှိတဲ့ဟာကိုသူတင်ကြီးနိုင်လည်းမဟုတ်ပဲပေါင်းအောင်ဆက်နေရတော့အဲ့လိုမျိုးအာဏာရှိတဲ့ဒီမှာလာလို့ရပုံစံလေးတခုကိုကျွန်တော်တို့ဘုံကြောင်းဒါပါမချက်ဒီပြချက်ကတော့ဘုချုပ်ကျေးရုပ်ကိုဖိုက်ရှိတာချက်တိုင်းသားရဲ့တည်ရှိမှုကိုပြန်ပြီးမှပြည်ပြီးမှသမိုင်းတွေကိုပေါ်ထုတ်မှုတွေကိုကျွန်တော်တို့အရင်ဆုံးလုပ်ခြင်းနဲ့ဘာဖြစ်လဲဆိုဒီသမိုင်းတွေအထောက်ခံဖျက်ရလို့ပဲကျွန်တော်တို့တိုင်းသားရဲ့ခံစားချက်တွေကိုပြည်မကလူတွေတုံညာကနားမလည်တဲ့အနေထားမျိုးတွေကျွန်တော်တို့တွေ့ရတယ်ပေါ့ခုမှ ဖက်ဒရယ်ဆိုရင်ဒီခွဲထွက်ရေးလို့အပြည့်အစုံတွေခံခဲ့ရတဲ့တမိုင်းကြောင့်ရာကျွန်တော်မှာကြုံခဲ့ရတဲ့ဒီမှာဖက်ဒရယ်ဆိုတာကိုကြားရတယ်အပြည့်မှာအရင်တွေ့ဆုံးများကခွဲထွက်ရေးလို့အမြင်ခဲ့ရတဲ့တမိုင်းကြောင့်ဆိုင်ရာနင့်နာမှုတွေကတိုင်းတားပြီးမှရှိနေတော့အဲ့ဒီအခြေအနေတွေပေါ်မှာကျွန်တော်တို့ကန့်ကွက်ရခြင်းနဲ့ဖြစ်တော့ဟုတ်ကဲ့
โอเคครูคุณบานะซุนนี่ล่ะเจซุบาเราดิซุนนี่บวชด้วยกูปาวินซุนนี่โกเราสะตวยท่าได้ปกติชูแลเลไลน์มามาชื่อนี่บาได้ยินซ้องว่าเรามันเดลิมิวอ่ะอู้ตั้นหมองมาอู้ตั้นหมองเนี่ยตบอดาแลซุนนี่จินน่ะเมียนๆเนี่ยชื่อปิซุนนี่ลุยาบาได้ครับ
เนี่ยโอเคคุณน่ะโกยပြောว่าหลุบาเวตะไม้อำมันนี่โกพ้องกวยท่าล่ะต้ายซ้าเนี่ยล่ะข้องดอนนี่อันตรายชื่อบาได้ไอ้มาต้ายซ้าเนี่ยกูอ่ะดิသူတို့ရဲ့ခေါင်းဆောင်တွေလည်းအတိအမှတ်ပြုကျင်ပါတယ်အခုအဲ NLD တက်လာတယ်ဆိုတော့အဓိကဖဲစည်းပုံတက်လာရှဲမယ်ဆိုတော့ပြောရကိစ္စကိုရှဲမယ်လေဒီဗိုလ်ချုပ်ရုပ်တွေကိုလူတကာလေးစားပါတယ်ဗမာပြည်မှာတကွာလုံးလေးစားပါတယ်ဒီဖဲစည်းပုံရှင်းလင်းမလို့ဖဲနေဒီလုံးတွေဘာလို့လုံးနေတာတော့အဲ့ဒါလေးပဲပြောချင်ပါကြဟုတ်ကဲ့
ဟုတ်ကဲ့တမောင်ကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်တို့ကိုခိုင်စိုးပါဒီအမေရိကန်ပြည်တော်စုကကိုခိုင်စိုးလဲဆွေးနွေးနေတာမင်းမြင်နေတာရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးမှာကအဓိကကတော့မြန်မာနိုင်ငံဟိုနေပြည်တော်လွတ်လပ်ရေးယူခဲ့တာနေပြည်တော်အောင်ဆိုင်တယောက်ထဲယူခဲ့တာမဟုတ်ဘူးလေတင်းရင်းသားလက်တင်းရင်းသားအကုန်လုံးနေပြည်တော်အကုန်စုခေါင်းဆောင်တဲ့တင်းရင်းသားတဲ့ဘုံသူခေါင်းဆောင်ပြီးမှနေပြည်တော်လွတ်လပ်ရေးကိုနေပြည်တော်ရအောင်ယူခဲ့တာဖြစ်တယ်အဲ့ဒီကြောင့်အဲ့ဒီကြောင့်နေပြည်တော်အခုကပြည်နေတွေမှာအော်တော့တိုင်းတဲ့ပြည်နယ်မှာကနေပြည်ရင်အခုကကရင်ပြည်နယ်မှာကရင်ပြည်နယ်ပြည်နယ်ကနေပြည်ရင်ကန့်ကွက်ရှင်အဲအသေးပြည်ကလေးဆိုနေပြည်ရင်ဘာဖြစ်လို့ကန့်ကွက်ရလဲအဓိကကနေပြည်ရင်လွတ်လပ်ရေးယူတဲ့အခါအော်အော်ဖက်တရားထည့်ယူတာမဟုတ်ဘူးအကုန်လုံးမြန်မာနိုင်ငံမှာရှိတဲ့တင်းစားဘောဆောင်ခေါင်းဆောင်တွေမပါတဲ့နဲ့အော်ဖက်တရားထည့်ယူလို့လည်းမရဘူ
းဟုတ်ကဲ့
အဲဒီကြောင့်အဲဒီကြောင့်နေပြည်ရင်တင်းစားပြည်နယ်တွေမှာတင်းစားတွေရနေပြည်ရင်ခေါင်းဆောင်တွေကိုနေပြည်ရင်ရုပ်ထုတ်ဖို့မထုတ်ဝင်နေနေပြည်ရင်ဟုတ်တော့ဆန်အေးဘုတ်ရုပ်ကိုတည်းထုမယ်ဆိုလို့ချင်းတော့အဲ့ဒါကတော့ပြဿနာပဲလို့ကျွန်တော်ကတော့အဲ့ဒါကိုဆွေးနွေးတာပါ
ဟုတ်ကဲ့ခုခိုင်ဆိုရင်ဆွေးနွေးရကျေးဇူးပါခင်ဗျကျွန်တော်တို့ဒီကျွန်တော်တို့ဟိုအီးမေးလ်တွေ Facebook တရားနေပေးပို့ထားတဲ့စာတချို့လည်းရှင်းနေပါသေးတယ်စာတချို့တော့အရင်ဆုံးမဆုမွန်မဲ့ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီစောဒန်နီယယ်ဦးဦးဆိုတဲ့အကောင့်ကဖက်ဒရယ်ကိုအဓိပ္ပာယ်ကောက်မားလို့အစိုးမြင်တဲ့ခေတ်ကိုရောက်ခဲ့ရပါတယ်တဲ့အင်္ဂလိပ်တွေသွေးခွဲအုပ်ချုပ်လို့ပြည်တွင်းစစ်ဖြစ်ရတဲ့ခံမန်းရရင်တော့တပြည်တော်နဲ့လူမျိုးကြီးဝါဒကိုကျင့်သုံးခဲ့တာကိုမပြောဘဲနဲ့ကာကွယ်ပြောဆိုသွားကြတာပါပဲတဲ့အကွက်ကြကြလှုပ်ဆောင်ခဲ့တာကဗမာစစ်တပ်နဲ့အစိုးရအဆက်ဆက်အတိုင်းဝိုင်းကပူတည်မှာပါတဲ့ဒီလိုဗိုလ်ချုပ်ရုပ်ထုတွေထားရှိခြင်းကတိုင်းရင်းသားတွေကိုအလဲထိုးမဲ့ပွဲသိမ်းကွက်ပါပဲလို့ပြောထားပါတယ်မောင်ပေါ့ဆိုတဲ့အကောင့်ကတော့လူတစုရဲ့စနက်ကြောင့်သာပါတဲ့ဒေသခံတွေရဲ့စိတ်သဘောဓာတ်မဖြစ်နိုင်ဘူးလို့ယုံကြည်ပါတယ်တဲ့မြင့်ဝင်ဆိုတဲ့အကောင့်ကတော့ကောင်းမွန်တဲ့ဂုံတိတ်ခါရှိတဲ့အစိုးရကမြဲသွားမှကြောက်ပြီးတော့လိုက်ဖြတ်နေတဲ့အဖြတ်သမားအုပ်စုရဲ့လုတ်ကွက်ပါတဲ့လူဦးရေနေပြီးနိုင်ငံရေးလှုပ်ရှားမှုအလွန်နေတဲ့ဒေသဖွတ်တေပြေးပြီးတော့ရွေးကောက်ပွဲဝင်တဲ့အရက်တွေမှာဖြစ်ပါတယ်တဲ့VPO ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်အောင်ဆန်းကိုတိုင်းရင်းသားတွေကလက်မခံတာထားပါအောင်နဲ့သူကိုယ်တိုင်တီထောင်ထားတဲ့ဗမာတပ်မတော်ကတောင်သူ့ကိုလက်မခံတာဘာကြောင့်လဲတဲ့ကျန်ငွေတွေပေါ်မှာသူ့ရဲ့ရုပ်ကိုဖျောက်ပစ်တာကဘာလူမျိုးတွေလဲဆိုတာအရင်စဉ်းစားကြပါအောင်တဲ့ကရင်နီပြည်နဲ့ဗိုလ်ချုပ်အောင်ဆန်းဆိုတာအဝေးကြီးပါတဲ့တမိုင်းရပြောရရင်ပေါ့တဲ့စိုးဆန်းဆိုတဲ့အကောင်ကတော့ဗမာအဆက်ဆက်တိမ့်ကြုံအုပ်ချုပ်လာတော့တိုင်းရင်းသားတွေအတွက်ဘာမှဒန်းနူလုတ်ပိုင်ခွင့်မရှိတော့ဘယ်တိုင်းရင်းသားမှလက်မခံကျင်တော့တာအမှန်ပါတဲ့ဗမာနဲ့တိုင်းရင်းသားဒန်းနူခွင့်ရေးကကြည်ကြည်လေးတဲ့ကြည်လေဝေးလေခန့်စားနေရတော့အောင်ဆန်းရုပ်တုကိုလာပြီးတော့ထားရင်အလိုလိုပောက်ကွဲကြမှာပဲလို့ရေးထားပါတယ်ကောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါအခုဒီကျွန်တော်ဒီဆွေးနွေးတဲ့ပုံကိုလည်းကြားမှာပါအခုကတော်တော်အထူးဖြင့်ဒီတိုင်းရင်းသားတွေကြားမှာတော့ဒီကိစ္စနဲ့ပတ်သက်လို့တော်တော်လေးခက်ခဲသေးခန်းစားချက်တွေရှိနေတာကျွန်တော်တွေ့ရမှာပါအထူးသဖြင့်ကတော့ဟိုတမိုင်းနောက်ခံရောက်ဒီလိုခန်းစားချက်တွေပေါ်လဲဆိုတော့ကျွန်တော်နားလည်နိုင်လို့ရပါတယ်ဒါပေမဲ့ဆရာဦးအောင်ခေဘကျွန်တော်မေးချင်ပါတကယ်တော့ဒီအမေရိကန်မှာဆိုရင်လည်းဒီကျွန်းစနစ်ကိုတိုက်ပြခဲ့တဲ့ဒီတမရအောက်ဒီအေဘရာဟင်လင်ကွန်နောက်ဒီလူမျိုးရေးခွဲခြားဆက်ဆံမှုတွေတွန်းလှန်ခဲ့ပြီးတော့ဒီမာတင်လူသာကင်းနောက်ပြီးတော့ဒီပြည်တွင်းစစ်ကစစ်ဘုတ်ချုပ်တွေရုပ်တွေဆိုတာလေသူ့ဒေသနဲ့သူဒီလိုမျိုးရှိကြတာပဲလေဆိုတော့ကျွန်တော်တို့စီမံနဲ့ဗားရီများကွာခြားနေလို့လေဒီဘုတ်ချုပ်အောင်ဆန်းတယောက်တည်းကိုပဲကျွန်တော်တို့ကအလေးပေးလို့နာများနေလို့လားဆရာဘလို့နောက်ကျောင်းကန်နေကြောင်းဒီလိုတွေပြဿနာတွေပေါ်နေရတာလေဆရာ
အခုမြင်နေရတာတော့ယင်ဆိုဗီယက်ပြည်တော်စုပေါ့ဗျာယင်စတာလင်ခေတ်ပေါ့စတာလင်ခေတ်က တာလေရုပ်ဒီနေရာကပေါ်ထားပြီးတော့ဟိုမအခုဆိုဗီယက်ယူနီယံပြတ်သွားတော့မကြည်မနှက်ဖြစ်ပြီးအဲ့ဒီရုပ်ဒီဖျက်ချတာပေါ့ဗျာဆိုတော့အဲ့ဒီသဘောမျိုးဟိုဝင်နိုင်နေပါလို့ဆိုတော့အခုဒီအာဏာရပါတီကဟိုဟိုဘာမှမတားဆီးပဲနဲ့ဒီအယုဒ္ဓေကိုဒီပြည်နယ်ဒီမှာနင်းကန်လုပ်လို့ရှိရင်ဟိုတွားပြီးတော့တို့ရင်ဒါဒီဒီအယုတ်ကကြည့်တော့ဘာမှမဟုတ်ဘူးဗျဒါိုင်းနဲ့ဟိုဒီကနေပြဿနာကြီးနိုင်တယ်ဒီအမေရိကန်မှာခင်ဗျားခင်ဗျားတို့ပြည်သားပဲဒီရှာလော့တ်ဘေးလ်ကိစ္စဟုတ်တ
ယ်ဒီရေးစတော့ဘူရုပ်ဒီ
မှာရှာလော့တ်ဘေးမှာတွားပြီးတော့ဟိုဒီအဲ့ဒီကိုကိုအရင်ကဒီ Confederate Army ရဲ့ဗိုလ်ချုပ်ကြီးရတာ Robert E. Lee Robert Lee ရဲ့ရုပ်ထုကိုဖယ်ဖို့ဟိုကိုကိုရင်းကပြည်내အစိုးရကတွားစဉ်းစားတော့အဲ့မှာဆန္ဒပြပဲဘာမြင်လဲအဲ့ဒီကနေတောက်ရှောက်ဘောအမေရိကန်မှာလည်းအဲ့ဒီအယုတ်ဆန့်ကျင်ရေးတွေအကုန်ဖြစ်တာဗျဆိုတော့ဒီအယုတ်ကနေဟိုဒီဒီလူဟိုကြည့်တော့ဘာမှမဟုတ်ဘူးတဲ့လူတစုကနေစပြီးဒီအယုတ်ကိစ္စကိုဆန္ဒပြကန့်ကွက်တဲ့ထောက်ကနေလုံရင်ကနေအဲ့ဒီပြဿနာကနေအတော်မတတ်တော့ဘူးဆိုတော့ဒီဒီတင်ကားစာတွေအများကြီးရှိတယ်ဆိုတော့အခုအမေရိကန်မှာအခုဖြစ်နေတာကိုကြည့်ကျတော့ဒီ Charles တဲ့မှာဟိုလူပြူကနေလူမဲတွေကိုတနတ်နဲ့ပြစ်တယ်ပြစ်ကနေစပြီးတော့လူပြူကလူမဲကိုနှိမ်နဲ့ဝက်ကပေါ့ဗျာဒီကျွန်းစနစ်ကိုနေနေလူပြူတက်ဒီ confederate ဆိုတာကျော်စနစ်ကိုစတင်တဲ့လူတွေအဲဒီလူတွေ general တွေသူတေသူ့အနေနဲ့သူအရင်တော့စောက်ထားတာဒီအများကြီးပဲသူစစ်ရှုံးတဲ့လူစစ်ရှုံးနေတဲ့သူကသူ့လူကိုသူတတိယပြီးတော့သူကြောက်ရွံ့လှုပ်ထားတာပေါ့ဗျာဒီရုပ်တွေသူ့အနေနဲ့သူရှိနေတာပဲအဲ့ဒါကိုသွားဆွတဲ့ကြတော့ပြဿနာဖြစ်ကုန်တာပေါ့
တော့ကဲတခါတခါကျတော့လေဟိုကောင်းစီရင်တော့လှုပ်တဲ့ဆိုရင်ပဲဟိုစိုးတဲ့ဟိုအပြစ်ကပုံများတာမျိုးကလည်းကြုံတတ်တာဟုတ်စရာ
ဟုတ်တယ်
โอเคเออซีอาโกซีเอตูก็เลยจนเมจิมาเลยเราก็กูอ่ะพอเลยโหซอซอจนပြောแกตะหลูบาเว้ยโหနိုင်ငံတကာมาแล้วตะหลูเว้ยยุทธุฤท้าจ่าดาคอมพิวเตอร์မျိုးฤရှိပါတယ်ကျွန်တော်စီမံเนี่ยมาบาริเมียกวาชาနေเลยดิကျွန်တော်စီမံဘူโยงอซันติ๊อกแท้ကိုเว้ยအလေးပေးတာများလုံးလို့အခုလို့ပြဿနာတွေပေါ်လာတာမျိုးလာซีอาซีเอตูအမြင်ပြောပါခင်ဗျာ
အဲကျွန်တော်မြင်တော့လေတို့ဆရာပြဿနာမဟုတ်ဘူးอ่ะဟိုလုံးပုံလုံးကြီးกว่าเลยလို့ထင်တယ်ဗျာကနော်တိုင်းသားကြီးပြောတဲ့အချိန်မှာလည်းပါတယ်ပါလဲဆိုတော့ तू ကလုပ်ပုံလုံးကြီးကိုသူကစန့်ကျင်နေတဲ့သဘောရှိတယ်ပေါ့ဟုတ်ဘာလို့ဒီလိုလုပ်ရတာလဲဆိုရဲဟာမျိုးပေါ့နော်နောက်တစ်ခုကတော့လေဒီလက်ရှိဆိုရကလုပ်လို့ပေါ့နော်ဆိုရဆိုတာသက်ဆိုင်ရာပြည်နယ်တို့တိုင်းတို့ဆိုရလုပ်လို့အဲ့လိုမျိုးသူတို့နဲ့အဆင်မပြေဘူးသူတို့ကိုစန့်ကျင်တဲ့သဘောပဲနော်ဒါမျိုးလဲကျွန်တော်ဖြစ်နိုင်တယ်အဲ့တော့ကျွန်တော်အနေနဲ့ကပထမဆုံးပြောချင်တာကတော့ဟိုဘုံရုပ်အောက်သားရုပ်တုထုလို့ပြဿနာဖြစ်တာလားလုံးဝမကောင်းလို့ပေါ့နော်လုံးဝလုံးဒီစင်မကြီးလို့ပြဿနာဖြစ်တာလားပေါ့နော်အဲ့ဒါအချက်ရင်းစဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီဟိုနိုင်ငံသားပါလဲသူကထူကြတာပဲခုနပြောတဲ့လင်ကွန်းတို့ပါလဲထူကြတာပဲအဲ့ဒါကြတော့ပါလဲဆိုတော့သူကတင်းသက်ကြရက်ဖို့လိုတာပေါ့နော်ဘယ်အချိန်မှာကျွန်တော်တို့လုံးပါလဲပြီးရင်ခါကျရုပ်ရှင်ဗီဒီယိုတွေကနေပြီးတော့မှတော်ရည်လည်းရှိတယ်ပေါ့နော်ဒီအမေရိကန်မှာဆိုကျွန်တော်စစ်ဖြစ်ပြီးဆိုရင်လည်းသာပါတော့ဒီတခြားဘက်ကလည်းစစ်ဖြစ်ပြီးအမေရိကန်ရုပ်ရှင်တွေမှာဆိုရင်လင်ကုန်းရုပ်တုကြီးတွေပဲသွားဖြစ်ကြတယ်ဒါကဘာလဲဆိုတော့လင်ကုန်းကဒါသူကတင်တင်သေးတဲ့သဘောပဲပေါ့သူကတင်တင်သေးမှုကြီးကြရတာရှိတော့အဲ့လိုမျိုးဟိုခုနကပြောရဟောင်းပဲပေါ့နော်ဘယ်လိုပဲပုံပြန်ပြီးလုပ်မယ်ဆိုတဲ့ဟာမှာအဲ့ဒါအရေးကြီးပါတယ်နောက်တစ်ခုကတော့ဟိုလူလူလေးတူတူမဲ့သာဘုဇုတ်ကိုပုံပြချင်တယ်ဆိုတခြားနည်းတွေတော့မရဘူးလားပေါ့နော်ဥပမာကျွန်တော်မြင်ဆိုရင်တော့ဘုဇုတ် application ဆိုပြီးတော့ဒါonline education application တွေလုပ်လာရင်ဒီနေ့တိုင်းဝေးလံပြီးကောင်းတဲ့ဒေသတွေအတိုင်းအတာတွေမျိုးစုံပေါ့နော်ပမာပါဝင်အကုန်လုံးပြညာတင်လို့ရမယ်ဒီ application ကိုဒီလိုကြောက်ကြမှာပဲဒါဆိုရင်ဒါသူတို့တွေဆိုတော့ဒါဘူဂျုတ်ကိုလည်းချစ်ကြမှာပဲနော်အဲ့ဒါမျိုးလည်းလုပ်လို့ရတယ်နောက်တစ်ခုကတော့ပါလဲဆိုတော့ဘူဂျုတ်အောင်ဆန်းစုဒီ school of public policy ဆိုပြီးတော့ခဏလိုမျိုးပေါ့နော်ဒီကျောင်းထောင်လာပေါ့နော်တကယ်ကျောင်းထောင်များအဲ့ဒါမှကျောင်းနေမှာဒါအရမ်းမျိုးစုံကစဉ်းစားပညာတွေပြင်ပြန်လုပ်လို့ရတယ်ဒါမျိုးလည်းပေါ်လို့ရတယ်ပေါ့နော်နောက်ဆုံးဒီကုံကပြောရင်ရုပ်ဆိုင်ဆိုင်ဒီစက်ကြီးထုတ်မယ်လို့ပြောရအဲ့ဒီစက်ကူမှာလည်းဒါငွေစက်ကြီးပုံမှန်ထုတ်နေကြဒီစင်ရုပ်တို့မြင်းရုပ်တို့ရောဒါမျိုးမရှိပါဘူးစင်ရုပ်တို့ကလည်းဒီရုပ်တွေနေရာမှာဒါတကယ်ဒီရောက်ကြံပုံထုတ်ဒီတိုက်လိုက်တဲ့ဆိုရင်ဒါဘာလို့ငွေလဲထပ်မတင်တော့ဘူးမဟုတ်ဆိုရင်တော့ဒီဘုဂျုတ်ဒီရုပ်တို့တွေအားလုံးထုတ်လိုက်တာကျွန်တော်ရှိတယ်ဒီနိုင်ငံလုံးပေါင်းလိုက်ရင်တော့ဒေါ်လာတန်းငွေတော့ရှိတယ်အဲ့ဒါဆိုရင်ဒီ mobile application ပေါ့နော်ဒီ mobile application ကောင်းကောင်းလုပ်လို့ရတယ်နောက်ပြီးရင်ကျောင်းလေးကောင်းကောင်းဆောင်လို့ရတယ်။ဒါတွေကရည်ရှိခံတော့ပေါ့နော်။အခုကရုပ်ရုပ်တူတွေကဘာလဲဖြစ်နေပြန်လဲဆိုတော့တချောင်းတကာကတရားတကုတ်ချမ်းဖြစ်နေပြီးတော့ရုပ်တူတွေကလည်းတချို့ကျတော့ပိန်ရှိရှိတချို့ကျတော့လည်းဟိုတော်တော်ဟွာပေါ့နော်။တူတူချမ်းချမ်းကြီးဖြစ်နေပြီးတော့ရုပ်တွေကလှလည်းမလှဘူးပေါ့နော်။ကလေးလိုလိုတချို့ဟာလည်းကြာပြူကြီးလိုလိုဆိုတော့ဆိုင်ရဆိုင်ရဗဟုသုတတွေကလည်းလက်စွမ်းပြထားတဲ့သဘောဖြစ်နေ ဖရားလို့ဒီဗုဒ္ဓလို့ကဒီကဲစုပါလို့ဆိုရင်တော့တစ်မျိုးပဲသူတို့တွေကတော့ကိုယ်ကဓမ္မမတန်တင်ထားလို့မရဘူးဆိုတော့ရိုးရိုးတို့တွေ့တဲ့အောင်မှာကျွန်တော်ပြောတဲ့သူ့အုပ်သူကြီးဆိုတာကလွဲနေတယ်လို့မြင်ပါတယ်ဗျကျွန်တော
်ဟုတ်ကဲ့ဆရာစီသူဆွနေပြချေစုပါဆိုတော့ကျွန်တော်ဒီဆွနေဝဲအတွက်ကိုပါဝင်ဆွနေဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရှိနေပါသေးတယ်ကိုငင်းချမ်းမှာဖင်လန်နိုင်ငံကပါကိုငင်းချမ်းလည်းဆွနေကျင်တာမင်းမြင်နေတာရှိရင်ဆွနေမင်းမြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကမကျွန်တော်တို့ဘာမှဥရောပလည်းရှိနေတော့ဒါပိုကောင်းပါလေဒီနေ့ဂျပန်ဝိုင်းอ่ะကျွန်တော်ပြောချင်တာကျွန်တော်တို့ဗမာပြည်သူလူထုကအကျန်းဖတ်မှုကိုမကြိုက်တဲ့အတွက်ဘိုးချုပ်အောင်ဆန်းဆိုတာဗမာပြည်မှာဖြစ်လာတာဘိုးချုပ်သမိုင်းကိုကျွန်တော်တို့ပြည်သူတွေကတိတိကျကျသိကြတယ်ဥပမာသူမိမဒေါခင်ကြီးပြောထားတာဆိုရှိတယ်အောက်စားကိုအောင်ဆန်းမသိဘူးဆိုလို့ရှိရင်လူမားပေါင်းတဲ့အတွက်ပေါ့နော်နာမည်လည်းသိတယ်လူလည်းသိတယ်ပေါ့ဒါသာတော့အရေးကြီးတယ်ကျွန်တော်အခုပြောချင်တာကတော့NLD ကပါတီကိုမကြည့်နဲ့လူကိုကြည့်哦လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုပြီးတော့မဲပေးခဲ့ပုံမှန်လေးပြောရင် NLD မှာကတော့ဆန်းစုကြည်အားစပြောပြရတယ်ဖြစ်နေတဲ့အချိန်မှာဘိုးဆောင်ဆန်းကိုတက်တက်နဲ့ခုတုံးလုပ်ပြီးတော့သမီးအဖေကိုခုတုံးလုပ်ပြီးတော့ဗျာဘမဒီမှာဟိုလူမျိုးကြီးဟာကရှင်သုံးတယ်ပဲကျွန်တော်မြင်ပါတယ်ဘဘဥရောက်ခင်ကတော့ကိုပြောတယ်ပဲရှင်ပါတယ်ကျေးဇူးတိုင်းတင်ပါတ
ယ်ဟုတ်ကဲ့ကိုငင်းချမ်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအီးမေးလ်တွေစာရေးပို့ထားတာတချို့ကြံနေပါသေးတယ်မဆုမွန်စာတချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကြော်နိုင်ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကတိုင်းရင်းသားတွေအပေါ်မှာပေးခဲ့တဲ့ဂရုကဝတ်ကိုအကောင့်ထဲမဖော်ပေးခြင်းပဲနဲ့ဗိုလ်ချုပ်ရုပ်ထုနဲ့လာပြီးတော့နှစ်သိမ့်နေတယ်လို့တိုင်းရင်းသားအများစုကစိတ်ထဲမှာဖြစ်ပေါ်စေပါတယ်။နောက် NND အောက်ပိုင်းကလူတွေကလည်းဗိုလ်ချုပ်ကိုကြီးညိုတာလေးစားတာထက်ဗိုလ်ချုပ်ရဲ့နာမည်ဗိုလ်ချုပ်ရဲ့ရုပ်ထုကိုဗန်းပြပြီးတော့ဒေါအောင်ဆန်းစုကြည်ကိုလိုက်ဖားနေတဲ့သဘောဆောင်နေပါတယ်။နောက်ဗိုလ်ချုပ်ရုပ်ထု site ထူဖို့မလိုလားတဲ့ဒေသတွေမှာအတင်းလိုက်ပြီးတော့ site ဖို့စ조사နေတာက site ထူလို့သူနဲ့ကန့်ကွက်သူကြားစိတ်ဝမ်းကွယ်မှုကိုဖြစ်ပေါ်စေပါတယ်တဲ့တနည်းအားဖြင့်တိုင်းရင်းသားစည်းလုံးညီညွတ်မှုကိုထိခိုက်စေပါတယ်ဒီလိုဗိုလ်ချုပ်နာမည်ကိုအသုံးချမှုကြောင့်တိုင်းရင်းသားတွေကဗိုလ်ချုပ်အောင်ဆန်းအပေါ်မှာကြီးညိုလေးစားမှုကိုထိခိုက်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုပေါ့ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်ကိုယ်တိုင်ကတိုင်းရင်းသားတွေကိုလစ်လျူရှုခဲ့သူတယောက်မဟုတ်ပါဘူးတဲ့တိုင်းရင်းသားခေါင်းဆောင်တွေအားလုံးကိုတသားတည်းထားခဲ့သူတယောက်ပါတဲ့ကျွန်တော်တို့ဗိုလ်ချုပ်ကိုအယမ်းချစ်မြတ်လို့တဲ့ဗိုလ်ချုပ်ကအခုချိန်အထိကိုအကြိမ်ကြိမ်လှုပ်ကြံခံနေရတဲ့သဘောဖြစ်ပါတယ်တဲ့အမှောင်ကျတဲ့နေ့ရက်တွေမှာဆိုဗိုလ်ချုပ်ကိုအလေးမပြုရဲခဲကြဘူးနောက်ဗိုလ်ချုပ်ပုံကိုမချိတ်ရဲခဲ့ကြဘူးပေါ့ကျွန်တော်ကပုံကိုရေးကိုကိုွယ်သူမဟုတ်ပါဘူးတဲ့သူဟာတိုင်းရင်းသားတွေကိုပြစ်ပယ်သူမဟုတ်ခဲ့ပါတဲ့ဒီဗိုလ်ချုပ်ရုပ်ထုကိုအခုလိုတော့ဝိုင်းပြီးတော့မကန့်ကွက်တင်ပါဘူးတဲ့ကန့်ကွက်တာကတော့သမိုင်းကိုမှေးမိန်အောင်လုပ်နေတယ်လို့ကျွန်တော်ထင်မြင်မိပါတယ်တဲ့ဒါကြောင့်တိုင်းရင်းသားခေါင်းဆောင်တွေရဲ့ရုပ်ထုနဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုအတူထားလိုက်မယ်ဆိုရင်ပြေလည်သွားမယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်စာတစ်ချို့လည်းရှင်းနေပါသေးတယ်တူကတော့ဒီမောင်တက်တနာပါအမေရိကန်ပြည်ထောင်စုကပါကိုရန်နိုင်မဲ့ဖတ်ပြပေးပါအောင်ခင်ဗျ
ဗိုလ်ချုပ်အောင်ဆန်းဟာလွတ်လပ်ရေးပြည်သူ့ကကြီးလည်းဖြစ်တမတော်ဖခင်ကြီးလည်းဖြစ်တယ်ဆိုတာကဘာကပါအတိမတ်ပြုထားပြီးဖြစ်ပါတယ်။ဒါကြောင့်ဗိုလ်ချုပ်ရဲ့ဂုဏ်ကျေးဇူးနဲ့ဗိုလ်ချုပ်ကိုချစ်မြတ်လို့ကြတဲ့ပြည်သူတွေကမိမိတို့ရဲ့အစီအစဉ်တွေနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုနိုင်ငံအနှံ့စိုက်ထူဂုဏ်ပြုကြတာဟာပြည်သူတွေရဲ့အယောင်ဆင်းလေမပါတဲ့ယူသားတဲ့စိတ်ဓာတ်တွေပါ။ဒါပေမဲ့ပြည်နယ်တချို့မှာဗိုလ်ချုပ်ရုပ်တွေစိုက်ထူတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်သူအချင်းချင်းကြားကြီးမားတဲ့ပြဿနာတွေမရှိပေမဲ့နိုင်ငံရေးအမျက်ထုတ်လို့သူတွေဒေါအောင်ဆန်းစုကြည်ကိုမလိုမုန်းထားသူတွေဗိုလ်ချုပ်ရဲ့သမိုင်းကြောင်းမှန်ကိုဖုံးကွယ်ထားခြင်းသူတွေနဲ့ခါတော်မီတိုင်းသားခေါင်းဆောင်ဖြစ်ခြင်းသူတွေကတိုင်းသားတွေကိုလစ်လျူရှုတယ်လို့လူမျိုးရေးရဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်လို့လုံဆောင်နေကြခြင်းသာဖြစ်တယ်လို့ယူဆမိပါတယ်။ဒါကြောင့်လူလိုက်ချိုးပန်းမှုမှာတိုင်းသားခေါင်းဆောင်တွေလည်းပါဝင်ကြတဲ့အတွက်ဒီခေါင်းဆောင်တွေရဲ့ရုပ်ထုတွေကိုလည်းဗိုလ်ချုပ်ရုပ်ထုတွေလို့စိုက်ထူဂုဏ်ပြုကြခြင်းဖြစ်အမုန်းတွေတန်တရားတွေအာဃာတတွေကင်းဝေးနိုင်ပြီးစီးလုံးညီညွတ်မှုတွေရရှိနိုင်စေကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့မောင်တသနာပါနောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ကဦးလာတော်မှာတကုံမြို့သစ်ကပါမဆုမုံမဲဖတ်ပြပြပါဦးခင်ဗ
ျစစ်တပ်ကဒါရိုက်အုပ်ချုပ်တဲ့စစ်ဆိုးရလက်ထက်တုံးကဗိုလ်ချုပ်ရုပ်ထုစိုက်ဖို့မပြောနဲ့ကျောင်းဝင်းထဲမှာပဲမြန်မာကျောင်းသားတွေဒီအနေချင်းလောက်ကိုအာဇာနည်နဲ့အလေးပြုဖို့ပြုလုပ်ပေးခဲ့တဲ့ကျူရှင်ကျောင်းဆရာဟာထောင်ချခံခဲ့ရပါတယ်အခုရက်သားတစ်ပိုင်းရွေးကောက်ခံ NND ဆိုးရလက်ထက်ကရင်နီပြည်နယ်ကယားပြည်နယ်မှာဗိုလ်ချုပ်ရုပ်ထုစိုက်ဖို့လှုပ်တာလက်မခံကန့်ကွက်တဲ့ကယားလူငယ်တွေကိုဖမ်းဆီးထောင်ချဖို့ဖြစ်နေပြန်ပါလေ။ဘာဖြစ်လို့ဒီလိုကမောက်ကမတွေဖြစ်နေရသလဲဆိုတာကတော့ရှင်းပါတယ်။တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအတိအလင်းလက်ခံသဘောတူပြီးပြည်မနဲ့အတူတစည်းတလုံးနဲ့လွတ်လပ်ရေးယူမယ်။အခြေခံဥပဒေပုံမှန်189ကနေ195အထိကရင်နီပြည်နယ်အစိုးရဖွဲ့စည်းရေးအပြည့်အစုံပြဋ္ဌာန်းပေးခဲ့တယ်လို့တကယ်လို့လွတ်လပ်ရေးရပြီးဆယ်နှစ်ကြာရင်မကျေနပ်လို့ခွဲထွက်ချင်ရင်တောင်မှခွဲထွက်ဖို့ဥပဒေနဲ့အညီဆောင်ရွက်နိုင်တယ်လို့ဗိုလ်ချုပ်ကအခိုင်အမာအမခံထားတဲ့1949ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းပေးထားတာကိုကရင်နီလူငယ်အပါအဝင်ရှမ်းလူငယ်ကချင်လူငယ်ကရင်လူငယ်ချင်းလူငယ်စတဲ့လူငယ်တွေဂဂနနနှ တရှိနားလေသဘောပေါက်အောင်ရှင်းလင်းပြောပြနိုင်ခဲ့ကြမယ်ဆိုရင်ပြည်내တိုင်းကမြို့တွေဒီမကကြေးဝါတွေအထိဗိုလ်ချုပ်ရုတ်ထုစိုက်ပေးဖို့တောင်းဆိုလာကြမှာတော့မြေကြီးလက်ခတ်မလွဲပါဘူးဒီလိုပဲလူမျိုးစုတွေလိုလားတဲ့လူမျိုးစုတိုင်းရဲ့ခေါင်းဆောင်တွေပညာရှင်တွေတိုင်းချစ်ပြည်ချစ်ပုံကိုယ်တွေရဲ့ရုတ်ထုတွေလည်းစိုက်ထူစေရမှာပ
ါဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဦးလာထွန်းဆွေးနွေးသွားတာပါဆိုတော့ကျွန်တော်ဆရာဦးအောင်ခင်ဟိုပဲကျွန်တော်မေးချင်ပါသေးတယ်ဆရာအခုဆရာလည်းဒီလိုရုတ်ထုတွေလုပ်ခြင်းအပြင်တခါတည်းရမှာအကျိုးတွေအပြစ်ကများနိုင်တယ်ဆိုတော့ဆော့ဆော့ထောက်ပြပါရဲ။နောက်ဆရာဦးစီရဲ့သူကတော့ဒီရုပ်တုတွေလုံးမဲ့စားဟိုဒီအကျိုးရှိမဲ့စီစဉ်နေလုံးချင်းလဲလုံးလို့ရတယ်ဆိုတော့ဆရာတကယ်လို့ဂုံပြုတ်တဲ့လို့ဂုံပြုတ်မယ်ဆိုလို့ရှိရင်လဲဒီလိုရုပ်တုတွေလုံးမဲ့စားတခြားလုံးနိုင်ခိုင်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်လဲဆရာမြင
်ဒီရုပ်တုတွေမကပါဘူးဗမာလူမျိုးကရုပ်တုထုတာဝါသာပါတယ်ဒီဒီဗုဒ္ဓကလည်းဒီရုပ်တုကိုယ်ဝယ်တာမကြိုက်ပြင်းနဲ့လဲတပီလုံးရုပ်တုတွေကြီးပဲဆိုတော့ဒီရုပ်တုကတာဗမာရဲ့ဒီဒလိထုံးစံလို့ဖြစ်နေတယ်သူကတော့လုံးပါပဲလုံးတဲ့သူအတွက်တူတူတော့စောစောကပြောကြတဲ့အတိုင်းပေါ့တိုင်းရင်းသားခေါင်းဆောင်တွေကျတော့ဘာလို့လုံးခွင့်မပေးလဲဟာလာခရင်ပြည်နယ်မှာစောပါဦးကြီးဧရာအာဇာနီပဲစောပါဦးဓာတ်ပုံရုပ်ထုမရှိဘူးရှိရင်လည်းဒါစစ်တပ်ကလက်မခံဘူးအစိုးရလက်မခံဘူးအဲ့လိုမျိုးတိုင်းရင်းသားခေါင်းဆောင်တွေရဲ့ပုံနေပါလုံးခွင့်ပေးလိုက်လို့ရှိရင်တော့ဒီပြဿနာအခုလောက်ထိကြီးမှာမဟုတ်ဘူးအဲ့တော့ဗိုလ်ချုပ်အောင်စားတယောက်တည်းဆိုတော့ဗိုလ်ချုပ်အောင်စားကအရင်တုန်းကဟိုဘလောက်ပဲအနိနာခံဘလောက်ပဲကောင်းငယ်ကောင်းငယ်သူ့ရုပ်ပုံကိုစစ်ဝစ်စစားနဲ့ပုံကိုအတင်းအာဓမဟိုပြည်နယ်တွေမှာလိုက်ထားတယ်ဆိုတာတော့ဒီဒီအရှိဥရောပကိုဒီဆိုဗီယက်ကအတင်းဝင်စီးတုံးကလို့ပေါ့ဗျာဒီသူကဒီဒီပြည်နယ်တွေကိုအနိုင်ကျင့်တဲ့သဘောမျိုးဖြစ်နေတာပေါ့ဆိုတော့ဒါမျိုးတိုင်းရင်းသားတွေကမြင်မကောင်းဘူးစောစောကကျွန်တော်ကြားခဲ့တာတော့တိုင်းရင်းသားတွေကဒါလိုပဲမြင်တယ်အပေါ်စီးနဲ့ဒါကြီးကိုကိုယ်နိုင်ကျင့်တယ်လို့သူတို့ခံစားနေရတာသဘောမျိုးနဲ့လာချတယ်လို့ဖြစ်နေတယ်
ဟုတ်ကဲ့ပါဆရာဆွေးနွေးပြတဲ့ဆရာဦးအောင်ခင်ဦးစေရသူကိုကွန်ဘာနဘုံကိုတိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကောင်လင်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တိုင်းလေလိုက်အစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အစည်းအဝေးဒီအဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီအမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားနေနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေလားဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းတော့မှဖြစ်တယ်လို့တောက်ချာနီကပြောပါတယ်။ရွေးကောက်ပွဲရလဒ်တွေသူတို့လိုချင်တယ်လို့ပုံစံမျိုးဖြစ်အောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆက်စပ်ချက်နဲ့ရုရှားအပေါ်အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးမှုတွေကစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးဒါဟာအောက်လန်ဒီနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရန့်ကတောက်လျှောက်ပုတ်ခတ်ပြောဆိုလာတာပါ။အမေရိကန်ပြည်အောင်စုဟာအီရန်ပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်တော့မှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟက်ဆန်ရူဟာနီကဒီကနေ့ပြောပါတယ်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့တောင်းအထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြတဲ့ရုပ်မြင်သံကြားမိန်ကွန်းတွင်သမ္မတရူဟာနီကအဲ့လိုမှတ်ချက်ပေးပြောဆိုသွားတာပါကွန်ဒိုင်းစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံခြားရေးဌာနအကြီးအကဲအကြံပေးရန်ကြီးချီကပြောပါတယ်ကွန်ဒိုင်းစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံမှာဒီပေကျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညီညွတ်ရေးဖိုရမ်မိန်ကွန်းမှာပြောကြားတဲ့မိန်ကွန်းတွင်ပြောထည့်သွင်းပြောဆိုသွားတာပါကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယနေရာအတွက်ဒီကနေ့ဘယ်ဂျီယံနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားကြရမှာအခုလက်ရှိအချိန်ထိတော့ဘယ်ဂျီယံအသင်းကတကူရရှိထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေကိုဒီညပိုင်းမှာပဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးသလိုမနက်ပြန်တနင်္ဂနွေမနက်ခင်းအစီအစဉ်မှာဆိုလို့ရှိလို့ရှိရင်လည်းလိုင်းတူမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ကောင်းသောမင်္ဂလာညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.